Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာမြန်မာနိုင်ငံသူပြည်သားအားလုံးဘေးရန်နဲ့ခသိန်းကင်းဝေးနိုင်ကြပါစေ VOA American တရဲ့2023ခုနှစ်ဖေဖော်ဝါရီလတရက်ဗိုလ်ဓူညဒီဆင်နာသိန်းနှစ်နှစ်ပြည့်ညမြောက်လည်းဖြစ်တဲ့အနေထားမှာရေဒီယိုရုပ်သံအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ Washington DC မြို့ကနေထက်ရိုက်စလွှင့်နေပါပြီလိုင်းဒိုမီတာ1925 32တို့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းနာဆင်ကြည့်ရှုနိုင်ပါရခင်ဗျာဒီညစီတင်မှုကတော့ကျွန်တော်ဝင်းမင်းပ
ါကျွန်တော်တမောင်သားမှာအနေခတ်သိမ်းကြီးကြီးကြပါစေခင်ဗျာဒီကနေ့ထိတ်ကိုတက်လာတဲ့သတင်းတွေကတော့အာနာသိမ်းတနစ်ပြည့်ဒီနေ့မြန်မာနိုင်ငံတလွားမှာလမ်းတွေရှင်းဆိုင်တွေပိတ်ပြီးအသက်တိတ်တပိတ်ကိုဒီမိုကရေစီလှုပ်ရှားမှုထောက်ခံကြတဲ့ပြည်သူတွေကဆင်နွှဲလိုက်ကြပါတယ်မြန်မာပြည်သူတွေနိုင်ငံရေးစီးပွားရေးနဲ့လူမှုရေးစတဲ့ဂါနာဆုံမှာဗိတ်ဒုက္ခပေါင်းစုံနဲ့ကြုံတွေ့ရစေတဲ့စစ်အာဏာသိမ်းမှုနှစ်နှစ်အဖြစ်နဲ့ဥရောပသမဂ္ဂနဲ့တခြားနိုင်ငံပေါင်း12နိုင်ငံတို့ကနိုင်ငံရေးဝန်ကြီးတွေကပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။အာဆီယံရဲ့ဘုံဘောတူညီချက်900ပေါ်အင်ဒိုနီးရှားကဂတိကဝတ်ထားရှိလှုပ်ဆောင်မှာဖြစ်ပေမဲ့မြန်မာနိုင်ငံရဲ့ပဋိပက္ခမှာတစားကံအဖြစ်အာဆီယံကိုမြန်မာနိုင်ငံကအသုံးချမှာကိုတော့အဖြစ်မခံမှာမဟုတ်ပဲတိုးတက်မှုမရှိဘူးဆိုရင်ပြက်ပြက်သားသားလှုပ်ဆောင်မယ်လို့အင်ဒိုနီးရှားသမ္မတကပြောလိုက်တဲ့သတင်းတွေနဲ့တခြားသတင်းတွေကိုကိုဝင်းမင်းနဲ့ပဲကျွန်တော်တို့တင်ပြပေးကြပါပ
ါဟုတ်ကဲ့ပါဆရာတမန်တိုင်အဲ့ဒီတော့အခုလိုသတင်းလှော်တွေသတင်းတွေပြီးမှတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချင်တဲ့အာနာသိနှစ်နှစ်ပြည့်အထူးအစီအစဉ်တစ်ခုမှဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်ဆရာနာသိနှစ်နှစ်ပြည့်မြန်မာနိုင်ငံတော်ဝန်တင်ကြီးတညွတ်ထဲအတန်တိတ်ဆန္ဒပြတာမှရန်ကုန်လှည့်တဲ့အခြေအနေကိုစားသောက်ဆိုင်ရှင်တူက
ဒီမှာလူကတော့တော်တော်ကျဲတယ်ကားတွေပါဆိုတော့စိတ်တော့မရှိဘူးစားသောက်ဆိုင်တွေပါလည်းလူမရှိဘူ
းနောက်ဘန်ကောက်မြို့မှာလည်းဒီယာနာသိန်းနှစ်နှစ်ပြည့်ထောင်ထဲချီတဲ့မြန်မာတွေဆန္ဒဖော်ထုတ်ခဲ့ကြပါတယ်နောက်ဒီမိုကရေစီပြန်ရဖို့ဆွေးနွေးနေမှဖြစ်နိုင်လို့စီးရဲကူညီပေးဖို့ NUG ကနိုင်ငံတကာကိုတောင်းဆိုလိုက်ပါတယ်အခုလိုသတင်းလွှာတွေနဲ့အထူးစီစဉ်ပြီးမှာတော့နောက်အထူးစီစဉ်တစ်ခုနဲ့ဗိုလ်ဓူညပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ဥကျော်စန္ဒာရဲ့မြန်မာရေးသုံးသပ်ချက်ကိုဆက်နားဆင်ကြည့်ရှုရမှာပါအခုတော့ထိတ်တဲရောက်သတင်းတွေကိုဥတ္တမအောင်တန်းနဲ့တူကျွန်တော်ပြပြပေးပါမယ်ခင်ဗျာ
အနာသိနှစ်နှစ်ပြည့်ဒီနေ့မြန်မာနိုင်ငံတလွားမှာလမ်းတွေရှင်းဆိုင်တွေပိတ်ပြီးအတန်တိတ်တပိတ်ကိုဒီမိုကရေစီလှုပ်ရှားမှုထောက်ခံကြတဲ့ပြည်သူတွေကဆင်နွှဲလိုက်ကြပါတယ်ဒီမိုကရေစီလှုပ်ရှားမှုခေါင်းဆောင်တွေရဲ့ခေါ်ဆောင်အတိုင်းပြည်သူတွေကသူတို့ရဲ့ဆန္ဒကိုထုတ်ဖော်လိုက်ကြတာပါလူမှုစာမျက်နှာပေါ်ကဓာတ်ပုံတွေမှာလမ်းတွေရှင်းနေကြပြီးမနေ့ကနောက်ပိုင်းအထိရန်ကုန်မန္တလေးနဲ့မော်လမြိုင်တို့မှာအသွာလာမရှိသလောက်ပဲလို့ AFP သတင်းကဆိုပါတယ်ဖျားဘူးတွေနဲ့စီကားလေးရှိတဲ့ရွှေကုန်းစေတီမာတောင်ဖျားဘူးသူတွေမရှိသလောက်ဖြစ်နေတယ်လို့လည်းပြောပါတယ်ရန်ကုန်မှာတော့လုံခြုံရေးထူထပ်စွာချထားတာကိုတွေ့ရပါတယ်ဒီနေ့ February 1ရက်နေ့ကစပြီးနိုင်ငံတဝင်းလုံးအရေးပေါ်အခြေအနေကြေညာထားသည့်ကာလကိုနောက်ထပ်6လတိုးမြင့်လိုက်တဲ့အကြောင်းနိုင်ငံတော်၏တာဝန်အရကိုနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌတပ်မတော်ကာကွယ်ရေးဦးစီးချုပ်ထံသို့ထပ်မံအပ်နှံကြောင်းမနေ့ကကျင်းပခဲ့တဲ့အမျိုးသားလုံခြုံရေးကောင်စီအစည်းအဝေးနဲ့ပတ်သက်ပြီးစစ်ကောင်စီကထုတ်ပြန်လိုက်ပါတယ်။2021ခုနှစ် February 1ရက်ကလေးကအာဏာသိမ်းထားခဲ့တဲ့စစ်ကောင်စီကိုနိုင်ငံတကာကပိတ်ဆို့အရေးယူနိုင်ငံအများစုကကျင်ထားခဲ့ကြပြီးအာဆီယံကတောင်စစ်ကောင်စီရဲ့နိုင်ငံရေးကိုယ်စားလှယ်ကိုအစည်းအဝေးတက်ခွင့်ပိတ်ခဲ့တာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီကအကြမ်းဖက်နေတာတွေကိုကြားဆိုင်ပြီးဒေါအောင်ဆန်းစုကြည်နဲ့ဖန်စီထားတဲ့သူတွေကိုလွတ်ပေးဖို့ဆုံးဖြတ်ချက်အမှတ် 2669ကို2022ခုနှစ်ဒီဇင်ဘာမှာချမှတ်ခဲ့ပါတယ်ဂူလာတမ်ကနဲ့အာဆီယံတို့ကဒေါအောင်ဆန်းစုကြည်အပါဝင်ပတ်သက်သူတွေအားလုံးတွေ့ဆုံညီနိုင်အဖြေရှာဖို့တိုက်တွန်းနေပေမဲ့ဂူလာတမ်ကတွေ့ရမှုချုပ်ရဲ့အထူးကိုယ်စားလှယ်ကိုမြန်မာနိုင်ငံလောက်ဝင်မပေးခဲ့သလိုအာဆီယံအထူးကိုယ်စားလှယ်ကိုလည်းစစ်အကောင်စီကဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်မပေးခဲ့ပါဘူ
းမြန်မာနိုင်ငံမှာဆက်ရနာသိနှစ်နှစ်ပြည့်ဒီနေ့ကြာရောက်တဲ့အချိန်မြန်မာနိုင်ငံတဝန်းဆန္ဒပြခဲ့ကြတာအပြင်နိုင်ငံတကာမှာလည်းနိုင်ငံပေါင်း10ကျော်ကလည်းပူးတွဲကြေညာချက်တွေထုတ်ပြန်ခဲ့ကြပါတယ်။မြန်မာပြည်သူတွေနိုင်ငံရေးစီးပွားရေးနဲ့လူမှုရေးစတဲ့ကဏ္ဍစုံမှာဘေးဒုက္ခပေါင်းစုံနဲ့ကြုံတွေ့စေရတဲ့ဒီအာဏာသိမ်းမှုနှစ်နှစ်ပြည့်ဖြစ်တဲ့ဥရောပသမဂ္ဂဖြစ်တဲ့ American, Canada, New Zealand, Norway, South Korea, Switzerland, Australia, Ukraine, Serbia စတဲ့နိုင်ငံတွေနဲ့တခြားနိုင်ငံပေါင်း12နိုင်ငံတို့ကနိုင်ငံခြားရေးဝန်ကြီးတွေကပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြတာပါ။မြန်မာစစ်တပ်ရဲ့ကြမ်းဖက်မှုတွေကိုချက်ချင်းရပ်ပစ်ဖို့တရားမဲ့ဖန်တာသူတွေကိုချက်ချင်းလွှတ်ပေးဖို့ လူသားချင်းစာနာမှုထောက်ကူတွေပေးခွင့်ပြုဖို့လူနည်းစုအဖွဲ့တွေကိုအကာအကွယ်ပေးဖို့နဲ့မြန်မာလူထုရဲ့လူ့ခွင့်ရေးကိုလေးစားဖို့တို့အတွက်လှုပ်ဆောင်ခွင့်ရစေမယ့်ကုလသမဂ္ဂလူချင်းရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်အမှတ် 2669 ကို2022ခုနှစ်တုန်းကချမှတ်ခဲ့တဲ့အပေါ်မှာကြိုဆိုကြောင်းလည်းဒီပူးတွဲကြေညာချက်ထဲမှာဖော်ပြထားပါတယ်မြန်မာပြည်သူ့ရဲ့ဒီမိုကရေစီအနာဂတ်ကိုငြိမ်းချစွာရှောင်လန်းနိုင်ဖို့ထောက်ခံအားပေးကြောင်းလည်းဒီပူးတွဲကြေညာချက်မှာဆက်ပြီးတော့ဖော်ပြထားပါတယ်လွန်ခဲ့တဲ့နှစ်2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာမြန်မာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံရေးစီးပွားရေးနဲ့လူမှုရေးပိုင်းမှာချက်ချုံကျမှုတွေတိုးတက်လာခဲ့ကြောင်းလည်းဖော်ပြထားပါတယ်ဒါအပြင်ဒီမိုကရေစီပြန်ရရေးပြည်သူတွေရဲ့အခြေခံလူ့ခွင့်ရေးတွေကိုလေးစားလိုက်နာဖို့နဲ့စစ်တပ်ရဲ့ကြမ်းဖက်မှုတွေကိုလွန်ခဲ့တဲ့နှစ်နှစ်တာကာလတစ်လျှောက်လုံးပြည်သူတွေကဆန့်ကျင်တော်လှန်တောင်းဆိုနေကြကြောင်းကိုလည်းဆက်ဖော်ပြခဲ့ပါတယ်။တချိန်ထဲမှာအာဏာသိမ်းမှုနောက်ပိုင်းငြိမ်းချမ်းစွာဆန္ဒပြသူတွေကိုစစ်တပ်ကအင်အားအဆမတန်သုံးနှိမ်နှင်းခဲ့ပြီးစစ်တပ်လက်ချက်နဲ့ဖမ်းဆီးထောင်ချညှဉ်းပန်းနှိပ်စက်ခံပြီးတည်ဆောက်ရတဲ့အရသာပြည်သူထောင်ထဲရှိပြီးဒီထဲမှာကလင်းငယ်တွေလည်းပါဝင်ခဲ့တယ်လို့ကြေညာချက်မှာဖော်ပြခဲ့ပါတယ်ခင
်ဗျ။အာဆီယံရဲ့ဘုံသဘောတူညီချက်900အပေါ်မှာအင်ဒိုနီးရှားကဂတိကဝတ်ထားရှိလှုပ်ဆောင်မှာဖြစ်ပေမဲ့မြန်မာနိုင်ငံရဲ့ပဋိပက္ခမှာတရားခံအဖြစ်အာဆီယံကိုမြန်မာနိုင်ငံကအသုံးချမှာကိုတော့အဖြစ်ခံမှာမဟုတ်ဘဲတိုးတက်မှုမရှိဘူးဆိုရင်ပြတ်ပြတ်သားသားလှုပ်ဆောင်မယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကအာဏာသိမ်းနှစ်နှစ်ပြည့်မှာပြောကြားလိုက်ပါတယ်။ဒါပေမဲ့ဘာကိုလှုပ်ဆောင်မယ်ဆိုတော့ကိုတော့ writer သတင်းဌာနနဲ့အင်တာဗျူးမှာသူကမပြောပါဘူး။မြန်မာနိုင်ငံကိုဗိုလ်ချုပ်ကြီးတယောက်ဆဲလုဖို့လည်းရှိတယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကဒီနေ့ဗုဒ္ဓနေ့မှာပြောကြားပါတယ်။ဘသူကိုဆေးလို့မယ်ဆိုတာကိုသမ္မတကမပြောပေမဲ့မြန်နိုင်စမြအမြန်ဆုံးဆေးလွတ်ဖို့မျှော်လင့်ထားတယ်လို့လည်းပြောပါတယ်။သူဆေးလို့မှဗိုလ်ချုပ်ကြီးဟာအင်ဒိုနီးရှားနိုင်ငံရဲ့ပြည်ရင်ပြောင်းလဲမှာပါဝင်ခဲ့တဲ့သူဖြစ်တယ်လို့တော့ဆိုပါတယ်။အင်ဒိုနီးရှားကအောင်မြင်တဲ့ဒီမိုကရေစီနိုင်ငံအဖြစ်ကိုဘလို့ပြောင်းလဲခဲ့တယ်လဲဆိုတာကိုပြောဖို့သမ္မတဂျိုကိုဝီဒိုဒိုကမျှော်လင့်ထားတာပါ။ဒါကချစ်ကပ်ပုံဆိုင်ရာကိစ္စဖြစ်ပါတယ်။အင်ဒိုနီးရှားမှာဒီအတွေ့အကြုံကျွန်တော်တို့ရှိပါတယ်။အခြေအနေကအတူတူပါပဲလို့writer သတင်းဌာနနဲ့အင်တာဗျူးမှာဂျိုကိုဝီဒိုဒိုကပြောပါတယ်။အင်ဒိုနီးရှားဟာဒီမိုကရေစီကိုဘယ်လိုစခဲ့တယ်လဲဆိုတဲ့အတွေ့အကြုံကိုပြောနိုင်ပါတယ်လို့သူကဆိုပါတယ်။မြန်မာနိုင်ငံကိုသူကိုယ်တိုင်မတော်ဘူးလို့တော့သူကမပြောသေးပါဘူး။ဒါပေမဲ့ဖြတ်သန်းမှုနောက်ခံတူတဲ့သူတွေကြဆွေးနွေးတာကပိုပြီးလွယ်ကူတာကိုတော့သူကအတိမတ်ပြုပြောသွားပါတယ်
။ American နိုင်ငံသားရဲ့ဝန်ကြီးဌာနအရှေ့အာရှနဲ့ Pacific ဒေသဆိုင်ရာဒူးလက်ထောက်နိုင်ငံသားရဲ့ဝန်ကြီး Melissa Brown ဟာWashington DC မြို့တော်မှာရှိနေတဲ့ NUG ဝန်ကြီးတချို့နဲ့တွေ့ဆုံခဲ့ပါတယ်။ဒီ NUG ဂျာကာလာမြို့သားညီညီဆိုရဆက်သွယ်ရေးသတင်းချက်လက်နဲ့နည်းပညာဝန်ကြီးဦးထင်လျောင်းဒုနိုင်ငံခြားရေးဝန်ကြီးဦးမိုးစောဦးတို့ပါဝင်တိုင်းသားကိုယ်စားလှယ်တချို့နဲ့မနေ့ဇန်နဝါရီ31ရက်နေ့ကတွေ့ဆုံခဲ့တာပါ။စစ်ကောင်စီကျူးလွန်နေတဲ့လူခွင့်ချုပ်ဖောက်မှုတွေစစ်ရာဇဝတ်မှုတွေအပြစ်မဲ့ပြည်သူတွေနဲ့ကလင်းငယ်တွေကိုတတ်ဖြတ်နေမှုနောက်ရွာတွေကိုမိရှို့ဖျက်ဆီးနေမှုစတဲ့အချက်တွေပါဝင်နည်းပညာပိုင်းဆိုင်ရာကိစ္စရပ်တွေမှာအမေရိကန်ပြည်ထောင်စုက NUG ကိုကူညီပေးရတော့ကိုတွစ်ဆုံမှုတွင်တင်ပြဆွေးနွေးခဲ့တယ်လို့ဝန်ကြီးဦးထင်လျောင်းကသူ့ရဲ့ Facebook လူမှုကွန်ရက်မှာရေးသားထားခဲ့ပါတယ်။ဒီဆွေးနွေးပွဲကိုကချင်မာမိတ်ဖွဲ့ဥက္ကဋ္ဌဂမ်ဆန် and ဆန်နောက်မေရီလန်းပြည်နယ်ချင်းတိုင်းသားများအဖွဲ့ကတာဝန်ရှိသူဇိုထူးမှုံနဲ့တခြားမြမရေးတက်ကြွလှရှားသူတွေလည်းတက်ရောက်ခဲ့ကြပါတယ်။ဒီတွစ်ဆုံမှုတွင်မှာစေုပ်ချုပ်မှုရောက်နေတဲ့မြန်မာနိုင်ငံမှာခရစ်ယာန်ဖျားကြောင့်တွင်မိရှုဖြစ်စည်းခံရတာခရစ်ယာန်တရားဆရာတွေတပ်ဖြတ်ခံရတာတို့အပြင်ကချင်နှချင်းအသင်းတော်ကထဟောင်းဒေါက်တာကလမ်ဆမ်ဆန်ပါဝင်တခြားဖြစ်စည်းခံရတဲ့တရားဆရာတွေပြန်လှုပ်ပေးရေးကိစ္စအမေရိကန်ဘက်ကကူညီဆောင်ရွက်ပေးဖို့ကိုတင်ပြဆွေးနွေးခဲ့တယ်လို့မေရီလန်းပြည်နယ်ချင်းတိုင်းရမြအဖွဲ့ကတာဝန်ရှိသူဇိုထုံးမွန်က VOA ကိုပြောခဲ့ပါတယ်ခင်ဗျာ
စစ်တပ်ကအာဏာသိမ်းပြီးနှစ်နှစ်တာကာလအတွင်းစစ်အာဏာရှင်ဆန့်ကျင်ရေးလက်နက်ကိုင်ဆန့်ကျင်သူတွေကိုချေမှုန်းမှုအတွက်စစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေတိုးလှုပ်လာခဲ့တဲ့အကြောင်းလူခွေရေးစောင့်ကြည့်အဖွဲ့တွေကပြောကြပါတယ်
The Myanmar military is using heavy artillery, heavy firepower, lots of airstrikes, which is for now kind of tipping the scales a little bit into a kind of a state.
လက်နက်ကြီးတွေသုံးပြီးလေကြောင်းတိုက်ခိုက်မှုတွေနဲ့မြန်မာစစ်တပ်ကတိုက်ခိုက်နေပါတယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကလည်းစစ်တပ်ကိုပြန်လည်ခုခံတိုက်ခိုက်နေပါတယ်လက်ရှိအချိန်မှာဘဲဘက်ကမှအသာရနေတာမရှိပါဘူး။ဒါပေမဲ့မြန်မာနိုင်ငံတဝန်းနေရာအနှံ့မှာတိုက်ပွဲတွေပြင်းထန်နေပါတယ်။မြန်မာရေးသုံးသပ်သူဒေးဗစ်မက်တီယဆန်ကပြောကြားခဲ့တာပါ။မြန်မာစစ်တပ်ဟာမိဖက်တရုတ်နဲ့ရုရှားနိုင်ငံထုတ်ဂျက်တိုက်လေနေနဲ့ရဟယင်တွေပေါ်ကနေပြစ်ခတ်နိုင်တဲ့လက်နက်တွေကိုအားထားနေကြောင်းမြန်မာဝက်ဒက်စ်အဖွဲ့နဲ့တခြားကျွမ်းကျင်သူတွေကသုံးသပ်ပါတယ်။ မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ကလင်းငယ်တွေအများစုအပါအဝင်အရသားအယောက်460အသက်ဆုံးရှုံးရကြောင်းမျိုးသားညီညွတ်ရေးအစိုးရ NUG ကပြောပါတယ
် FIO American တရဲ့ Ferrilla တရဲ့နေညာဘိုဒူးနေညာထိတဲ့ရောက်တဲ့တွေကိုဆရာဦးတင်မောင်တန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုသတင်းတွေပြီးမှာတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုစက်တိုက်ပြောပြပါမယ်ပထမဆုံးကတော့ဆေယနာသိန်းနှစ်နှစ်ပြည့်မြန်မာနိုင်ငံတဝန်းတညီတညွတ်ထဲအသံတိတ်ဆန္ဒပြခဲ့ကြတဲ့သတင်းပါဒီအာနာသိန်းထားတဲ့ကာလနှစ်နှစ်ပြည့်တဲ့အချိန်မှာတနင်္ဂနွေမှာရှိတဲ့ပြည်သူတွေကနေအိမ်အပြင်မထွက်ပဲနေတဲ့အသံတိတ်ဆန္ဒပြမှု Silent Strike ကိုတညီတညွတ်ထဲကြေကြေပြတ်ပြတ်လှုပ်ဆောင်ခဲ့ကြတယ်လို့စီကားတဲ့ရန်ကုန်ပါဝင်မြို့ကြီးတွေမှာရှိတဲ့ဒေသခံတချို့က VOA ကိုပြောပြပါတယ်ဒီသတင်းပေးပို့ချက်ကိုတော့မဆုမွန်ပြောပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံရဲ့စီးပွားရေးအချက်အခြာလည်းဖြစ်မြို့ပြလူဦးရေအများဆုံးဖြစ်တဲ့နေရာလည်းဖြစ်တဲ့ရန်ကုန်မြို့ရဲ့လမ်းတွေပေါ်မှာလိုင်းကားတချို့ကနေလွဲပြီးအိမ်စီးကားအငှားရင်နဲ့လူသွားလူလာပါတိတ်ဆိတ်နေပါတယ်ရန်ကုန်မြို့ရဲ့အစီအကားဆုံးဖြစ်တဲ့ကမာရွတ်မြို့နယ်လှေတန်းအရက်မှာစားတောက်ဆိုင်တွေအိမ်ဆိုင်တွေဖွင့်လှစ်ထားပေမဲ့လည်းတနေ့လုံးဈေးတဲ့တူမှမလာရောက်ခဲ့ကြအောင်စားတောက်ဆိုင်ရှင်တူက VOA ကိုပြောပြပါဗျာ
အပြင်မှာတော့လူကတော့တော်တော်ကျဲတယ်ကားရပါဆိုတော့စိတ်တော့မရှိဘူးစားတောက်ဆိုင်တွေပါဆိုလည်းလူမရှိဘူးတချို့ဆိုင်တွေဆိုတော့တော်တော်တရားမှမရှိဘူးဦးတယ်ဒီတောက်ချာဟုတ်တယ်လမ်းပေါ်မှာလည်းလူကျဲတယ်ဆိုင်ရင်ဆိုတော့တော်တော်များများတော့တွိုင်းနိုင်နေကြည့်တာတော့မရှိဘူးကွ
မန္တလေးမြို့ပေါ်မှာလည်းညနေ3နာရီလောက်အထိတမျိုးလုံးနှီးပါတိတ်ဆိတ်နေတယ်လို့အငားဆိုင်ကမောင်းနှင်သူတူက VOA ကိုပြောပြပါတယ်
။ဒီကလည်းတော်တော်ကြီးရွှေရှင်တယ်။အခု3နာရီသုံးနာရီလောက်ပဲနှစ်ခါသုံးပြီးတွေ့ရတယ်။အပြင်နဲ့အားကြီးကတော့3နာရီလောက်ကစားပြီးတော့ဒီမှာလူကိုမတွေ့ရတော့ပဲ။ဒါမှမကားရည်လည်းရက်ထားတယ်။အိမ်နေမှာလည်းသူဆိုင်ခွင့်နဲ့သူကဖွင့်တယ်။သူကတော့မရှိဘူး။အကျိုးရောမရှိဘူး။ဒီနေ့တော့မန္တလေးမြို့တော်တိတ်ဆိတ်ချောက်ကတော့
မြန်မာနိုင်ငံရဲ့တောင်ဘက်စွန်းကကုံတွယ်ရည်မျိုးဖြစ်တဲ့ကော့တောင်းမျိုးမှာလည်းပုံမှန်စီကားနေတာကနေတိတိတသာတိတ်ဆိတ်သွားခဲ့တယ်လို့ဒေသခံတဦးကပြောပြပါဗျ
။ပုံမှန်တော့ပါတယ်ဆိုမျိုးတွေနဲ့ဆောင်တော့ပေါ်ဆောင်တော့ရှိတယ်၊ကျန်တဲ့မျိုးတွေနဲ့ဆောင်ပါသေးတယ်။ဒါဒီတည်းကတော့နည်းနည်းပါတယ်ဆိုရင်ပြီးတော့မှာနော
်။ကချင်ပြည်နယ်မြကြီးနားမျိုးမှာလည်းတနေ့လုံးနီးပါးတိတ်ဆိတ်နေခဲ့ပြီးညနေ3နာရီလောက်ကြာမှဆိုင်နေပြန်ဖွင့်ကလမ်းနေပေါ်ကိုထွက်လာတာရှိတယ်လို့ဆိုင်ရှင်တဦးကအခုလိုပြောပြပါဗျ
။ဒီနေရာတော့ဒီမှာတော့အင်္ဂါမထွက်ကြဘူးဆိုတော့ကြောက်ပိုင်းလို့ကိုယ်မပြောပါဘူးဆက်တာဘူးဘာလို့လဲဆိုတော့ကျွန်တော်လည်းဥမာအရင်ဆုံးလာတော့ဆိုတော့အခုတော့ပြန်လာတော့လမ်းမပြောလာနေအောင်ရှိတာ
တိတ်ဆိတ်မှုကိုတုံ့ပြန်နိုင်မှုနေရာတချို့မှာစီကားအောင်စစ်ကောင်စီဘက်ကကြိုးပမ်းခဲ့ပေမဲ့နေရာကွက်ကွက်လေးမှာပဲအ ਨੇ ချင်းလောက်ပဲလုံနိုင်ခဲ့ကြောင်းဒေသခံတချို့ကလူမှုကွန်ရက်တွေမှာရေးသားကြပါတယ်စီကုံတဲ့အသင်းနဲ့စစ်သားတချို့ကစံစီတွေရောင်းချတာနောက်နိုင်ငံရေးပါတီတချို့နဲ့အဖွဲ့အစည်းတချို့ကစစ်တပ်ထောက်ခံကြောင်းဟောပြောတာတွေကိုတော့လုံဆောင်ခဲ့ကြပါရဲ့ရှင
်အာနာသိနှစ်နှစ်ပြည့်အသံတိတ်ဆန္ဒပြခဲ့တာကိုမဆင်မွန်ပြပြခဲ့တာပါဒါပြင်တော့ဘန်ကောက်မြို့ကဆန္ဒပြပွဲအကြောင်းဆက်ဖို့ရှိပါတယ်ဆီအာနာသိနှစ်နှစ်ပြည့်မြန်မာနိုင်ငံတဝန်းတညီတညွတ်တဲ့အသံတိတ်ဆန္ဒပြခဲ့ကြတာကိုမဆင်မွန်ပြပြခဲ့တာပါအခုတော့ထိုင်းနိုင်ငံဘန်ကောက်မြို့မှာလည်းဒီအာနာသိန်းနှစ်နှစ်ပြည့်ဖြစ်ပဲထောင်နဲ့ချီတဲ့မြန်မာတွေဆန္ဒဖော်ထုတ်ခဲ့ကြတဲ့တဲ့မှာမြန်မာနိုင်ငံမှာစစ်တပ်ကအာနာသိန်းထားတာကဒီနေ့ဆိုရင်နှစ်နှစ်ပြည့်လာခဲ့ပြီဖြစ်ပါတယ်ဒီနေ့မှာပဲမြန်မာနိုင်ငံအတွင်းကမြို့နယ်အတော်မြန်မာမှာအသံတိတ်တပိတ်တွေပြုလုပ်တာရှိသလိုထိုင်းနိုင်ငံဘန်ကောက်မြို့ဘက်ကမြန်မာတန်ရုံးရှိမှာလည်းဒီနေ့မနေ့ဆယ်နယ်ကစပြီးတော့ထက်ရောက်မြန်မာတွေဆန္ဒဖော်ထုတ်ခဲ့ကြပါတယ်ဒီကြောင်အပြည့်စုံကိုတော့ကိုစော်ဝင်းလိုက်ပြပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာနှစ်နှစ်ပြည့်တဲ့အနေနဲ့မြန်မာနိုင်ငံအတွင်းမှာစစ်အုပ်စုကိုဆန့်ကျင်ကြောင်းနှိမ့်ညွတ်စုံနဲ့ဆန္ဒဖော်ထုတ်နေကြတာပါထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့မြန်မာတိုင်ယုံရှိမှာလည်းဒီကနေ့မနေ့ပိုင်းဆယ်နှစ်လောက်ကထောင်ထဲချီတဲ့ထိုင်းမှာရောက်နေတဲ့မြန်မာတွေစစ်အုပ်စုကိုဆန့်ကျင်ဆန္ဒဖော်ထုတ်ခဲ့ကြတာပါဒီကနေ့ဆန္ဒပြပွဲမှာဦးဆောင်ပါဝင်သူတဦးကတော့ဒီမိုကရေစီအတွက်အခုလိုဆန္ဒဖော်ထုတ်ရတာဖြစ်ပြီးအာဏာသိမ်းထားတဲ့စစ်အုပ်စုကိုအဆုံးစွန်အထိစန့်ကျင်သွားမယ်လို့ပြောပါတယ
်။ထိုင်းနိုင်ငံမှာရှိတဲ့ဗမာတွေဘယ်လောက်ထိစီယုံလဲဆိုတာအခုလက်ရှိတွေ့ပြီ။အခုလက်ရှိကြည့်ဗမာတွေဘယ်လောက်ထိစီယုံလဲ။ဒီမိုကရေစီဘယ်လောက်ထိကျွန်တော်လူလာတယ်ဆိုတာကိုလက်တွေ့ပဲဗျာဒီနေ့ဟုတ်ကဲ့။ဒေါ်လာရေးတဲ့ဝင်ကလေးကအဆုံးထိသွားဖို့ကိုကဝင်ပြီးသားပဲနော်။အဆုံးထိကိုသွားမှာ။ကျွန်တော်တို့အစိုးရ NGO ကပြောထားတယ်ဒီနေ့နောက်ဆုံးဆိုတော့ဒီနေ့နောက်ဆုံးအစွမ်းကုန်တိုင်မယ်ပြော။ အစွမ်းကိုတိုက်မယ်ပြီးသွားတယ်ဒီမိုကရေစီကိုကျွန်တော်ပြည်သူလက်ထဲမှာအမ်းမယ်ပြီးသွားပြီဆိုရင်ဗမာပြည်ရဲ့ဒီဒေနာဘယ်နိုင်ငံတွေရှိတယ်အဲ့ဒီနိုင်ငံတွေရဲ့ဒီမိုကရေစီမှာကျွန်တော်ကအားပေးမှာ
ဆန္ဒဖော်ထုတ်ပွဲမှာပါဝင်တဲ့မြန်မာအမျိုးသမီးတူကတော့အာနာသိမ့်ထားသူရဲ့စစ်အုပ်စုကိုစန့်ကျင်နေမှာဖြစ်တယ်လို့ပြောပါတယ
်ခံစားရတယ်ခံစားရတာတော့ခွေးသွားတာနဲ့နားတယ်ခွေးကြိုက်တာနဲ့နားတယ်ခွေးသွားတာနဲ့နားပါတယ်ဒီနေ့ဆိုနှစ်နှစ်ပြည့်ပေါ့နော်အမေကိုထိန်းထားတာနှစ်နှစ်ပြည့်တယ်တော့ဒီနေ့ညီမတို့ကဒီလိုမျိုးလာပြရခြင်းဖြစ်တယ်နောက်တော့ဇက်ထိန်းမဲ့ဆိုလဲညီမတို့ကဒီလိုပဲဆက်ပြီးတော့ဆန္ဒပြနေသေးပဲညီမတို့ကတော့ဆန္ဒပြနေအောင်ပါပဲ
စီအန်အရှိစနစ်ကြဆုံရေးကြွေးကြော်ခဲ့သလိုမြန်မာစစ်အုပ်စုနဲ့မဆက်ဆံဖို့ထိုင်းအစိုးရကိုလည်းတောင်းဆိုခဲ့ကြပြီးမြန်မာတန်ယုံနဲ့ကုလသမဂ္ဂအဖွဲ့ UN ရုံးရှိမှလည်းစုဝေးဆန္ဒဖော်ထုတ်ခဲ့ကြပါတယ်ခင်ဗျာ
။ဖန်ကကဆန္ဒပြပွဲကုဇော်ဝလိုင်ပြပြခဲ့တာပါ။ဒီနောက်မှာတော့အာနာသိနှစ်နှစ်ပြည့်အထူးအစီအစဉ်လာဖို့ရှိပါသေးတယ်။ပန်ကောင်မှာဒီဆေယနာသိနှစ်နှစ်ပြည့်အခမ်းအနားဆန္ဒပြပွဲကျင်းပခဲ့တာကိုကုဇော်ဝက်လိုင်ပြောပြခဲ့တာပါအခုတော့ဒီမိုကရေစီပြန်ရဖို့ဆွေးနွေးရင်းနဲ့မဖြစ်နိုင်ဘူးလို့မဖြစ်နိုင်တာကြောင့်စစ်ရေးကူညီပေးဖို့ NUG ကနိုင်ငံတကာကိုတောင်းဆိုလိုက်တဲ့အာဏာသိမ်းနှစ်နှစ်ပြည့်အထူးအစီအစဉ်မှာစစ်ကောင်စီဖိနှိပ်မှုကိုရင်ဆိုင်နေရတဲ့မြန်မာပြည်သူတွေရဲ့ဆင်းရဲဒုက္ခတွေကိုအမြန်ဆုံးအဆုံးသတ်နိုင်ရေးနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ငွေကြေးရန်ပုံငွေသာမကစစ်ဘက်ဆိုင်ရာလက်နက်ပစ္စည်းတွေပါပံပိုးကူညီပေးကြဖို့ NUG ယာယီသမ္မတဒူဝါလက်ရှိလာကတောင်းဆိုလိုက်ပါတယ်စစ်ကောင်စီကြမ်းဖက်လို့ရတွေ့ကြောင်းဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးတွစ်ဆုံဆွေးနွေးနီးလမ်းနဲ့မဖြစ်နိုင်ကြောင်း NUG မျိုးသားညီညွတ်ရေးဆိုရယာယီသမ္မတကလည်း VOA ကိုတွစ်ဆုံမေးမြန်းခန့်မှာပြောခဲ့ပါတယ်အာဏာသိမ်းနှစ်နှစ်ပြည့် VOA ရဲ့အထူးအစီအစဉ်ဖြစ်မတ်အင်ဂျင်နိုင်ကလွတ်မြောက်နေမြန်မာရှိနေတဲ့ယာယီသမ္မတဒူဝါလက်ရှိလာကို Zoom ကနေဆက်သွယ်မေးမြန်းထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
သမရာကြီးကိုရိုင်းလည်းမကြသေးခင်ကပဲနိုင်ငံတကာကိုတောင်းဆိုခဲ့တဲ့အချက်ထဲမှာဒီလေရင်ပြည့်လက်နက်တွေပေါ့နော်။ဘာကြောင့်လဲဆိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တဲ့အချိန်က2022ခုနှစ်အတွင်းမှာအချိန်ပေါင်း300ကျော်တောင်ရှိခဲ့တယ်ဆိုတဲ့အခါကျတော့ဒီဟာတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဟိုနိုင်ငံတကာအနေနဲ့ကထိတိယောက်ကူညီဖို့ဆိုရင်လေရင်ပြည့်လက်နက်တွေပေါ့လေဒါတွေကိုကူညီဖို့ဆိုပြီးတော့လေသမရာကြီးတောင်းဆိုထားတာလည်းရှိတော့အခုနောက်ဆုံးမှဒီဟာနဲ့ပတ်သက်ပြီးတုံ့ပြန်မှုရောရှိလားရှင့်
အခုချိန်ထိကျွန်တော်တို့နိုင်ငံတကာကနေတုံ့ပြန်ပေးမှုတော့မရှိပါဘူး။ဒါကြောင့်လဲဆိုတော့သူ recognition နဲ့လည်းဆိုင်မယ်လို့ထင်ပါတယ်။ကျွန်တော်တို့မှာ legitimacy သူတို့အနေနဲ့မပေးတဲ့အခါကျတော့တည်ဝင်စုရအနေနဲ့သူပေးဖို့အခက်အခဲရှိမှာပါ။သူတို့မပေးချင်လို့တော့မဟုတ်ဘူးလို့ကျွန်တော်နေနဲ့လည်းယူဆပါတယ်။နောက်တစ်ချက်ကတော့ geography နဲ့ထားရဒီကမ္ဘာ energy နိုင်ငံတွေရဲ့ချင်းကွေးရှာအဲ့ဒီမပေါ်မှာလည်းတို့စူးစမ်းနေတဲ့အချက်တွေရှိမယ်လို့ထင်ပါတယ်ဒါကြောင့်မလို့ခုချိန်ထိတော့ကျွန်တော်တောင်းဆိုထားတဲ့အတိုင်းဘာမှရလာတာမရှိသေးပါဘူးကျွန်တော်တို့အနေနဲ့လည်းတို့စပြီးစဉ်းစားမေးဆွေးတော့ကျွန်တော်တို့ချေဆိုးတင်ပါတယ
်အမေရိကန်အစိုးရဘက်ကလည်း NUG ကိုတို့ကူညီမယ်ဆိုပြီးတော့လည်းတို့ရဲ့ဒီလွှတ်တော်ဆုံးဖြတ်ချက်နဲ့ပေါ့နော်သမရဘိုင်ဒန်ကိုယ်တိုင်လက်မှတ်ထိုးထားပြီးတော့တကယ်ကိုNUG နာမည်ရော NUCC တို့ရောပေါ့နော်။နောက်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေရောပေါ့လေ။တို့ရက်ဖက်ဆိုင်ရာတွေမှာကူညီပံ့ပိုးပေးသွားမယ်ဆိုပြီးတော့လေတို့သတ်မှတ်ထားတာချမှတ်ထားတာရှိတဲ့အခါကျတော့တစ်ဖက်မှာတော့ American အစိုးရက NUG ကိုမြန်မာနိုင်ငံရဲ့တရားဝင်အစိုးရဖြစ်နေဟိုအတိမတ်မပြုတ်ထားတော့တကယ်တမ်း American အစိုးရရဲ့ကူညီနေတဲ့အပိုင်းနေရာရောဘယ်လောက်ထိထိရောက်မှုတွေရှိနေလဲရှင
်။အဲကျွန်တော်တို့လည်းအဲ့ဒါဒီကိုအများကြီးစဉ်းစားပါတယ်။သူ့အနေနဲ့ဒီဘာမအက်မှာကို NDA မှာပါတာလဲနန်လီတာတို့ပါတယ်နန်လီတာဆိုတော့လက်လက်တွေလုံးဝမပါတာတေချပါတယ်အဲဆိုတော့ကျွန်တော်တို့လည်းခဏကဆမပြောတယ်လို့ပဲကျွန်တော်တို့ကမန်ပက်တွေပါရင်တောင်းတတဲ့ကကြတော့အဲ့လိုပေးဖို့ကတို့အခက်ခဲတော့ရှိပါလိမ့်မယ်ဒါပေမဲ့အခြားအကူအညီတွေအဲ technical support တို့နောက်တစ်ခါ IDP နဲ့ပတ်သက်တဲ့ငွေရေးချေ support လို့medical support လို့အဲ့လိုမျိုးတွေပဲလေကျွန်တော်တို့ဒေါ်လာငွေမှာတော့အကျိုးရှိတာတော့မဟုတ်ပါဘူးရှိပါတယ်ဒါပေမဲ့ဖြစ်နိုင်တော့ဒီ lane ပြတဲ့ anti aircraft ပေးနိုင်တော့ဒီကျွန်တော်တို့ပြည်သူလူထုခံစားနေရတယ်ပေါ့အများဆုံးကျော်လွှားနိုင်လို့နိုင်မယ်လို့ကျွန်တော်တို့က
အဲ့လိုယုံကြည်ထားပါတယ်အဲ့ဒါကိုဖြစ်နိုင်အောင်တော့ဘယ်လိုနည်းနဲ့ကျွန်တော်တို့ဆွေးနွေးရမလဲဆိုတာကိုကျွန်တော်တို့လည်းနီးလန်းတော့ခြားတော့ခြားရမှာပေါ့အခုချိန်ထိတော့ကျွန်တော်တို့အဲ့ဒါသိခြားတော့မသိသေးပါဘူးဟုတ်ကဲ့အဲ့တော့လုံခြုံရေးကောင်စီကလည်းသူတို့ဒီပထမဆုံးမြန်မာအရေးဆုံးဖြတ်ချက်
အရာဆိုလို့ရှိရင်လာမယ့်ဒီမက်လာဧပြီလလောက်မှာပေါ့နော်သူတို့စစ်ကောင်စီဘက်ကဒီအချက်တွေကိုလိုက်နာခြင်းရှိမရှိဆိုတာလည်းသုံးသပ်ဖို့ရှိနေပါတယ်ဆိုတော့လုံခြုံရေးကောင်စီရဲ့မြန်မာအရေးဆုံးဖြတ်ချက်ကလက်တွေ့မှာထိရောက်မှုရှိတယ်လို့သမရာကြီးတို့ဘက်ကမြင်ပါလားရှင်ကျွန်တော်တို့ကတော့အင်တန်ဆူဆူပါတယ်လုံခဲ့တဲ့ဒီဇင်ဘာလမှာသူဒီလိုဆိုလို့ရှိရင်တခုချနိုင်လဲလိုက်တာဟာမြန်မာအရေး 送出来的批判的哎你把这个路干过没没西边的送出来的家长过来都要着养着阿姨阿姨这个路也得不拉的没干的送出来的库钱提着这个时间龙王来的保护都得那个的路进北西边的可把个没路没标标都路进来龙门出来进西边的走路七七幺幺龙来过过来的没干的得卡西西的都也蓝牛车过南岸地方来那不都路上没大部分不知道都身上没的都那边那边都见到奶奶有人把的所以他们的都路也讲的是因为太太看嘛不必提要了爱的嘛把这些车辆都落高嘛的都是送下他的个的你都路都不搭建人生的了的爱的路也不出来把你的车把的爱的路提要了都路奶奶都那边了奶奶农村也公司现在的讲都啊，因阿里东边的楼内的康生嘛，哎，路上面面嘞，比到没路上那路嘞，那里慢嘞。
哎，罗弟，龙州一讲时间里面嘛，业务不是嘛，从这从现在差内部尼亚嘛，只有内眼也，我把我们不耽误个，都罗弟。不能够给我比你看的干过去没事的对你你妈也不得表送下车车奶奶的白马的第二奶奶也提着玻璃然后记录信的 A 你的第二奶奶啊那些的你妈奶奶奶奶不得表不能够上月里的前年的 NUG 的第二奶奶奶奶加码和十三一个的包套库钱不如是吧老师
像那路的爱大哥懂得Vale, Palulesura, Tua, Espain Lugora, Jamuluta, the Sumjaku, Shoshi, Sumjan Nide, Neta, Shibare. And I do the Motaga, Babi Chanaru, Apoma, Kamde Lutanaru, Nibare. Chanaru, Nenekanu Tadagale, Inichin Nangandi, Dio, India, the Thai Sabin, Inichin Nangandi, the Assembly on Chomodong, Chanaru Sesame, Muada, Shibida, Kibare.但是我们就比如等到那个人的人但是说身体上出门上实上无习惯的就是第一问但是满清 play 那段后段了嘛就是说阿查尼兰的人都在年龄十多岁的清清的人 play 那段的习惯的都在那一拿起那个人的片的是我也在当地的那个片那边片的这样都在身份的上呢就是说那个比如阿鲁山大台数的，过了他们家，整个公司也送下他的台数，楼上拉那的水呢，哎牛鸡呢，不一不方便了，楼那来的楼层那呢，有啥玩的？哎，人家的楼比到施工这个，阿伯们那西边呢，这边当的水，整个路边，比到里头楼层的，他们不是一个，慢慢开开西边的，走路有西端来的，楼层那呢，有几个嘞？
Okay. Ero aku leshi ASEAN okata phit la de Indonesia naingan ga ni bi ro thoro sa bi ro di okata phit paw no ho tawin yu de di January la ma be thoro chin ya che thauk pyan de kha ma myama a yee ko thoro saung yet me apai ni mo le a di ma le tat sai tu a long ne thi twi sat san twa me so bi ro thoro ba thauk pyan na shi ba de ero di ASEAN ga aku di NUG ne tyan win thi twi sat san la me a ni tha a chin ya o belu shi le shin
The Asian dollar general net dow shop, Titu Tara, Shibale, or the one more hope that on my Sanaro near and Titu be sooner than Shibale. Malaysia Lunanga knew the Gado, the one to Tupa Yan Chenya, Le Shibale. So Roger Rugado, ပူပြီးတော့ကျွန်တော်တို့ဘက်ကအားကောင်းလာတယ်လို့မျှော်လင့်ပါတယ်။ဒါကြောင့်လဲဆိုတော့အင်ဒိုနီးရှားဟာကျွန်တော်တို့နိုင်ငံနဲ့ပုံစံတူပြီးတော့ဒီမိုကရေစီကိုပြောင်းလဲနိုင်ငံဖြစ်ပါတယ်။ဒါကြောင့်မလို့ကိုချင်းစာနာမှုရှိမယ်။ကျွန်တော်တို့နိုင်ငံပြောင်းလဲရေးမှာသူအားတုံကိုစိုက်လို့နေလို့ကျွန်တော်အနေနဲ့မျှော်မှန်းပါတယ်။ဒါကြောင့်မလို့ခုသူဖြစ်လာတဲ့အခါမှာတနစ်တာတွင်မှာကျွန်တော်တို့ကသ ပြီးတော့ဒီမော်ဖာနိုင်ငံခြားရေးဝန်ကြီးဌာနကလည်းဒါကိုစိုက်ပြင်းပြီးတော့တောက်လျှောက်လုပ်နေပါတယ်သူရဲ့ဆုံးဖြတ်ထားတဲ့အတိုင်းကအင်မတန်ကောင်းပါတယ်သူကအာဒီ IGB နဲ့ပတ်သက်ရမယ့်ထိုင်းအစ်ဒီကိုလက်တွေ့လှုပ်ဆောင်နိုင်ဖို့ဆိုတဲ့ဘိုက်ဒီပါတယ်နောက်တစ်ခါသူ့နဲ့လည်းမြန်မာနိုင်ငံကိုလာရောက်ပြီးတော့အလုံးနဲ့ချစ်တွေ့ဖို့ဆိုတဲ့ဟာကအင်မတန်ကောင်းတဲ့အရာဖြစ်ပါတယ်ဒါဒီကိုသူတွန်းတာပေးနိုင်လိမ့်မယ်လို့လည်းကျွန်တော်တို့မျှော်လင့်ပါတယ်ဒီလိုတွန်းတာပေးဖို့ကလည်းသူ့ဂျီတက်တက်တော့ထက်တော့ထက်မယ်လို့ထင်ပါတယ်အဲ့ဒီမှာအချာအရှန်ကနိုင်ငံဒီရောကုလသမဂ္ဂဆွေရှေ NYD ရောကျွန်တော်တို့ EU ဒီရောကျွန်တော်တို့တကဘာလုံး YD သူ့ကိုဒီပြီးသူ့ရဲ့လုံနိုင်တဲ့ platform ဒီ space ဒီဖြစ်အောင်ကျွန်တော်တို့ wide ပြီးတော့လုံဆောင်ပေးကြမယ်ဆိုရင်အောင်မြင်သွားမယ်လို့ထင်ပါတယ်ကျွန်တော်တို့အဲဒီကြည့်ဆွေးရနေတယ်တော့အဆုံးဆုံးကိုနေပူပေါင်းနေတဲ့အပိုင်းတွေကိုပူပေါင်းသွားဖို့ကျွန်တော်တို့အဲလမ်းညွှန်မှုမူဝါဒချထားပြီးသားဖြစ်ပါတယ
်ဒီအခုဆရာနာတိန်းတာကနှစ်နှစ်ကြာလာတဲ့အချိန်မှာဒီစစ်ကောင်စီလက်အောက်မှာရင်ဆိုင်နေရတဲ့မြန်မာပြည်သူတွေနဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာကိုပေါ့နော် NUG ဂျာကာလာဆိုးရနေနဲ့ဘယ်လိုပန်ချဖို့ရှိလဲရှင
်ကျွန်တော်တို့နိုင်ငံတကာကိုအဲပြောကြားချင်တာကကျွန်တော်တို့နိုင်ငံကလည်းကမ္ဘာကုလသမဂ္ဂနိုင်ငံဖွဲ့ဝင်တနိုင်ငံဖြစ်ပါတယ်ပြည်သူလူထုတွေနေ့စဉ်နေ့မြခံစားရတာကပြောမပြအလောင်းတော်အောင်ကျွန်တော်တို့ခံစားရပါတယ်နေ့စဉ်တက်ချက်ခံရတယ်ပြည်သူဖြစ်တယ်ဆိုတာသိရတဲ့နဲ့ကအမြောက်တင်နဲ့ပြစ်တယ်သနတ်တင်နဲ့ချိန်ပြစ်တယ်နောက်တကယူအားဒီကိုရွာစဉ်လက်လက်ပြီးတော့နီးရှို့ဖန်စီရိုက်နေအဲ့လိုလုပ်နေတာကိုကြည့်မထားသင့်ဘူးလို့ကျွန်တော်လည်းပြောချင်ပါတယ်ကိုလသမကရှိနေချင်တာဒီလိုနိုင်ငံတွေကိုထိမ့်ဖို့အစိုးရကောင်းအောင်ဖြစ်လာဖို့လူသားခွင့်ရေးကိုရဖို့ထိန်းသိမ်းဖို့တာဝန်ရှိတယ်လို့ကျွန်တော်တို့လည်းခံယူပါတယ်ဒါကြောင့်မလို့ဒီလိုဖြစ်နေတာကိုဒီတိုင်းလည်းပိုက်ချင်မနေပဲနဲ့ဒီထက်မကအပူပြီးတော့ကျွန်တော်တို့လည်းထင်းထင်းဝုန်ဝုန်တာဝန်ကိုညချမယ်ဆိုရင်ကျွန်တော်တို့အများကြီးကျေးဇူးတင်ပါပ
ါဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်တမရာရှင်အခုလိုမျိုး VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ပြောကြားပေးရအတွက်ကျေးဇူးတင်ပါတယ်ရှင
်ကျေးဇူးပါပဲဆရာမကျေးဇူးပါ
အနာသိနှစ်နှစ်ပြည့်အထူးအစီအစဉ်ဖြစ် NUG ယာယီသမ္မတဒေဝလရှိလာကိုမဲ့အင်ဂျင်နိုင်ဆက်သွယ်မေးမြန်းခဲ့တာပါနောက်ပိုင်းမှာလည်းဒီအထူးအစီအစဉ်နောက်တစ်ခုဖြစ် CDM လှူရှားမှုအကြောင်းနဲ့နောက်ပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဥကျော်စံတားရဲ့မြန်မာပြည်သုံးသက်ချက်လာဖို့ရှိလို့ဆက်နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
စစ်အာဏာသိနှစ်နှစ်တာကာလအတွင်းမြန်မာနိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေတွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့တုံ့ပြန်မှုစတဲ့ကဏ္ဍအလိုက်အထူးစီစဉ်တွေကိုဇန်နဝါရီလ29ရက်နေ့ကနေဖေဖော်ဝါရီလ6ရက်နေ့အထိတင်ဆက်ပေးမှာဖြစ်ပါတယ
်။ VOA American တရဲ့2023ခုနှစ်ဖေရိုင်လ1ရက်နေ့ဆရာနာသိန်းနှစ်နှစ်မြောက်နေ့လည်းဖြစ်တဲ့ဗုဒ္ဓနေ့ညရေဒီယိုအစီအစဉ်တွေကို American ပြည်တော်စီဝါရှင်တန် DC မြို့တော်ကနေရုပ်သံကပါတိုက်ရိုက်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ဒီအာနာသိန်းနှစ်နှစ်ပြည့်အထူးအစီအစဉ်နောက်တစ်ခုဖြစ် CDM လှုပ်ရှားမှုအကြောင်းတစ်စီတစောင်းနဲ့နောက်အပတ်စဉ်ဗိုလ်ထူးညတိုင်းပြောပြနေကြဦးကျော်စံတားရဲ့မြမရေးသုံးသက်ချက်ပတ်စဉ်ကဏ္ဍမှာတိုင်းပြည်ရဲ့ကံကြမ္မာအာနာသိန်းမှုအောင်နှစ်နှစ်တာအကြောင်းကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့ CDM လှုပ်ရှားမှုအထူးအစီအစဉ်မှာစစ်ကောင်စီနဲ့မပူပေါင်းရေးအာဏာပြန်ဆန်ရေးလုပ်ခဲ့ကြတဲ့နိုင်ငံဝန်ထမ်းတွေရဲ့ CDM လှုပ်ရှားမှုဟာနှစ်နှစ်ကြာလာပြီးဖြစ်တဲ့နေဦးတော်လှန်ရေးအတွက်အားတရက်ဖြစ်စေတာမို့သူတို့ရဲ့အခမ်းအကဏ္ဍကိုမမေ့လျော့လိုက်ကြဖို့မပစ်ပယ်လိုက်ကြဖို့ CDM တွေကိုအကူအညီပေးနေသူတွေကတိုက်တွန်းနေပါတယ်။ထိုင်းမြန်မာနယ်စပ်ရောက်လာတဲ့ CDM တွေကိုအကူအညီပေးနေတဲ့မမေ့ရင်ခွင်အဖွဲ့တာဝန်ရှိသူကိုကိုသားညုံဆက်သွယ်မေးမြန်းထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
ပြည်ရဲ့နှစ်နှစ်လူတော်လိုင်းရဲ့အစောပိုင်းမှာနိုင်ငံဝန်ထမ်းတွေရဲ့ CDM လှုပ်ရှားမှုဟာအနာသိန်းစစ်ကောင်စီကိုတော်လေးကိုအကြက်ရိုက်စေခဲ့တာပါစစ်ကောင်စီဘက်ကလည်း CDM လှုပ်တဲ့နိုင်ငံဝန်ထမ်းကိုချင်းချောက်ကြက်ခိုင်းတာဥပဒေပုတ်ပမျိုးမျိုးတက်ပြီးတော့ဖမ်းဆီးထောင်ချတာတွေလုပ်ပါတယ်ဒါကြောင့်လည်း CDM တွေဟာနိုင်ငံတွင်းမှာပုံရှောင်နေရသူတွေရှိသလိုပဲတန်းသက်လက်နက်ကင်တွေကြီးစိုးတဲ့လူမြောက်နေမြေနဲ့အင်ဒီဂျင်နိုင်ငံတွေကိုတင်းရှောင်ရသူတွေလည်းရှိပါတယ်ထိုင်းပြည်မှာနေဆက်ကိုရောက်လာတဲ့ CDM တွေကိုအကူအညီပေးနေတဲ့အထက်မှာတော့မမေ့ရင်ခွင့်ဆိုတဲ့အဖွဲ့တွေပါပါတယ်ချင်းသင်းခံရတဲ့ဒေါန်ဆန်းစွတ်ကြီးကိုရည်စူးသလို CDM နေအတွက်နှွေးထွေးတဲ့အိမ်ဖြစ်စေချင်လို့ဒီနာမည်ကိုပေးတာလို့မိမိရင်ွယ်ဖွဲ့တာဝန်ခံကိုတမ်းမြောင်ကပြောပါရတယ်။ CDM နေအတွက်လုံယုံရင်းနဲ့နေဆိုင်အခက်အခဲတွေကိုသူတို့တတ်နိုင်သမျှကူညီနေတာဖြစ်ပါတယ
်။CDM နေကိုအကူအညီပေးတဲ့အခါမှာကျွန်တော်တို့ကပုံစံနဲ့တွေကတော့ဟိုဟာမျိုးမျိုးရှိတယ်ပေါ့နော်။အဲမြန်မာပြည်တွေကနေပြီးတော့တချို့တွေဆိုရင်ထွက်လာဖို့အတွက်လမ်းကြီးမှာအခက်အခဲတွေရှိကြတယ်။စစ်စေးတာတွေရှိတယ်အဲစစ်စေးတွေခိတ်တွေကိုကျွန်တော်တို့ဘယ်လိုမျိုးဖျက်ချော်လို့ရလဲဆိုတော့နီလန်းတွေကျွန်တော်တို့ဒီဘက်ကနေလမ်းညွန်ပေးတယ်စီဒန်ဝင်လာမဲ့လူတွေဆိုလို့ရှိရင်လည်းကျွန်တော်တို့စိတ်မပူဘူးဒီဘက်ရောက်လာတချို့တွေကြတော့ကျွန်တော်တို့ဒီနေမြေတစ်ခုနဲ့တစ်ခုတွားတဲ့အခါမှာတော့စိုးရင်တက်ကြတယ်လေဒီဘက်ရောက်လာတဲ့အခါမှာဆိုတော့တခြားနိုင်ငံဖြစ်တဲ့အခါကျတော့တို့ကလုံခြုံရေးပိုင်းစိုးရင်ရတယ်ဘယ်မှာနေရာမှမသိအတိအမိတ်ဆွေမရှိဘူးဆိုတော့အစိုးရစိတ်တွေရှိကြတယ်အဲ့တော့ကျွန်တော်တို့ကလာတယ်ဒီဘက်မှာလာရင်နေရာရှိတယ်စားရရှိတယ်စီဒန်အတွက်ဝင်မဲ့လူတွေဆိုဝင်ခဲ့မပူစာဝတ်နေရအတွက်မပူနဲ့ဆိုတဲ့သဘောမျိုးနဲ့ကျွန်တော်တို့ဒီဘက်ကိုကျွန်တော်တို့ပံ့ပိုးပေးနေပါတယ်။နောက်ဒီဘက်ရောက်ပြီးသားလူတွေကိုလည်းကျွန်တော်တို့တက်နိုင်ကြများအလောက်ကိုင်အဆင်ပြေအောင်လည်းတင်နန်းနေကျွန်တော်တို့တမိုးဝမ်းကြောင်းပညာတွေကျွန်တော်တို့တင်ပေးနေပါတယ
်။မိတ်ဆွေတငယ်ချင်းတွေစီကရတဲ့ရံပုံငွေနဲ့မတည်ပြီးတော့ဒီဖွဲ့တွေကိုထူထောင်နောက် CDM တွေကိုကူညီပေးနေတာပါ။ဒါပေမဲ့လည်းချင်းကြလာနဲ့အပြအခြားကူညီအဖွဲ့တွေလိုပဲရံပုံငွေရှာပါမှုဟာသူတို့အတွက်အဓိကအခက်အခဲလို့တော့ဖြစ်လာနေပါတယ်။
ဒီဘက်မှာတော့ဒီကျွန်တော်တို့ကငွေအဓိကတော့ငွေကြီးပေါ့ဘာလို့လို့ဆိုတော့ကျွန်တော်တို့ကိုယ်တိုင်ကလည်းကိုယ့်ရည်ရည်အတွက်အလုပ်လုပ်လို့လည်းမရဘူး။နောက်ရောက်လာတဲ့သူတွေကလည်းနောက်ကမိသားစုတွေရှိကြတဲ့အခါမှာမိသားစုတွေထောက်ပံ့ပန်းကျင်တဲ့အခါမျိုးတွေမှာအလုပ်ကံရရှိဖို့ရခဲရင်တယ်။အဲ့တော့ခါကျတော့နောက်ကျွန်တော်တို့ဒီဘက်မှာလည်းဟိုနေဦးမှာတော်တော်များများကလည်းဟိုပင်ပန်းလာတာတွေရှိတယ်။နောက်ကျွန်တော်တို့ကိုယ်တိုင်ကလည်းပြင်ပကိုထွက်ပြီးအလုပ်ခဏမျိုးမရှိဘူး။မရှိတဲ့အခါကျတော့ငွေကြီးအခက်ခဲဖြစ်လာတယ်။အဲ့ဒါရဲ့နောက်ဆက်တွဲကကျွန်တော်တို့ရဲ့ safe house တွေကကျွန်တော်တို့စီမှာ limit မထားဘူးတခြားဖွဲ့စည်းတွေမှာဆို2လထားတာရှိတယ်3လထားတာရှိတယ်ကျွန်တော်တို့စီမှာရှိနေတဲ့စီဒီယံတွေကျွန်တော်တို့ limit မထားဘူး limit မထားတဲ့အခါကျတော့ကျွန်တော်တို့စီမှာအဝင်ပဲရှိတယ်အထွက်မရှိတဲ့အခါကျတော့ဟိုလူတွေကများလာတယ်ဒါပေမဲ့ကျွန်တော်တို့လက်ဟိုပေးနိုင်တဲ့နေရာနည်းလာတယ်အဲ့ဒါတော့ကျွန်တော်တို့အတွက်အခက်အခဲဖြစ်လာတယ
်အနာဖီဇန်ရေးလုပ်ခဲ့ကြတဲ့စီရီယံဝန်ထမ်းတွေဟာခုလက်ရှိဆရာနာရှင်စန့်ကြီးနဲ့မြေဦးတော်လိုင်းကြီးမှလည်းဆက်ပြီးတော့ကြိုးပြုနေတော့မယ်လို့ကိုတမ်းမြောင်ကပြောပါတယ်။မြေဦးတော်လိုင်းကြီးရဲ့အဖွဲ့စည်းအသီးသီးမှတာဝန်ထမ်းနေသူတွေရှိတယ်လို့ပဲစစ်ကောင်စီရဲ့သတင်းချက်လက်တွေကိုလည်းဖော်ထုတ်ပြနိုင်သူတွေဖြစ်လာပါတယ်။လက်ရှိအထိကိုပဲစီရီယံလှုပ်ရှားမှုမှာပူးပေါင်းလာနေတဲ့နိုင်ငံဝန်ထမ်းတွေစစ်ကောင်စီတပ်ဖွဲ့ဝင်တွေရှိနေတော့မယ်လို့သူကပြောပါတယ
်။ပညာရေးအတိုင်းဝိုင်းနေဖြစ်တဲ့ခါကျတော့ကျွန်တော်တို့ဒီဘက်မှာကသူတို့နဲ့တွဲပြီးတော့အများကြီးဒီတော်လိုင်းကြီးမှဆက်ပြီးတော့တော်လန်လို့တော်လန်မှုပိုင်းမှာသူအများကြီးပါဝင်လာတယ်။နောက်တစ်ခုကဘာတွေရှိလဲဆိုတော့ဒီစီဒီယံနေအခုနောက်ပိုင်းမှာစီဒီယံဝင်လာတဲ့သူတွေဆိုလို့ရှိရင်တချို့တွေဆိုတစ်မျိုးမြင်တယ်။ဒါပေမဲ့နောက်ပိုင်းမှာစီဒီယံဝင်လာတဲ့သူတို့ဥမာတက်မတော်သားတွေဆိုလို့ရှိရင်သူတို့ရှိမှာနှစ်မျိုးပါလာတတ်တယ်။အဲ့ဒါဘာလဲဆိုတော့အချက်လက်ရဲ့လက်နက်ရဲ့လက်နက်ပါလာတာဆိုလို့ရှိရင်ကျွန်တော်တို့ကလေးတွေအတွက်လက်နက်ရတယ်။အချက်လက်ပါလာတယ်ဆိုလို့ရှိရင်ဥမာကျွန်တော်တို့ရှိမှာဘယ်လောက်ထိရောက်ခဲ့ဘူးလဲရခဲ့ဘူးလဲဆိုလို့ရှိရင်ဟိုပါဗောဒီစစ်ကြောရေးမှာဒီလူတွေကိုရိုက်တက်နေတဲ့ပုံလေးညှမ်းနေဆက်နေတဲ့ဗီဒီယိုဖိုင်လေးအဲ့ဒါတွေကိုဖြည့်ကျွန်တော်တို့ရထားတာရှိတယ်အဲ့ဒါတွေကိုဆိုလို့ကျွန်တော်တပည့်အန်တပည့်အန်ဖြည့်ကိုကျွန်တော်တို့ပြပို့နိုင်ပြီဖြစ်တယ်အဲ့တော့ဘာလို့နောက်မှဝင်လာတဲ့ CDN တွေဆိုပေမဲ့လည်းသူတို့စီကားနေနေပြီးတော့ရထားတဲ့အချက်လက်တွေရှိတယ်သူတို့ကလည်းဟိုလူတက်တေတွေအဖြစ်နဲ့ထွက်ပေးဖို့ဟိုနော်ဒီတရားရုံးတွေဒါတကယ်လို့တရားစွဲဆိုခွင့်ရတယ်သူတို့လူတက်တေအဖြစ်နဲ့ကိုလောက်ပေးမဲ့လူသားဟိုအတိုင်းဟိုပါဘောနော်အလွာတစ်ခုရှိတယ်နောက်ပြီးတော့ကျွန်တော်တို့သူတို့တက်ထားတဲ့ပညာတွေနဲ့ကျွန်တော်တို့ရုံးမှာ volunteer အဖြစ်နဲ့သုတေသနပိုင်းတွေမှာဝိုင်းကူနေတဲ့အဖွဲ့တွေရှိတယ
်။ CDM တွေဟာ new dollar အစပိုင်းမှာအရေးပါတယ်လို့ပဲဒီကနေ့အထိလဲ new dollar ကိုအကျိုးပြုနေသူတွေဖြစ်တာမလို့သူတို့ရဲ့အခန်းကဏ္ဍကိုပြစ်ပယ်မထားဘူးကိုတမ်းမြောင်ကသတိပေးပါရယ
်။ဝန်ထုပ်ဝန်ဘိုးရဲ့လို့တော့ကျွန်တော်တို့သူတို့မမြင်ဘူးဒီ dollar ရေးမှာကဆီရကျွန်တော်တို့၄ပိုင်းပေါ့နော်။ PDF ရဲ့ CDM ရဲ့နောက်ပြည်သူရဲ့ဟုတ်လားနိုင်ငံတကာရဲ့ဆိုတာ၄ပိုင်းကအညီအမျှဖြစ်နေတယ်အဲ့တော့ခါကြတော့အဲ့ဒီမှာတဲ့ CDN ရဲ့ကဏ္ဍကလည်းတောက်တိုင်တစ်ခုပဲအရန်အရေးကြီးတဲ့ကိစ္စဖြစ်တဲ့အတွက်ကျွန်တော်တို့ဒီ CDN တွေကိုလည်းမမေ့မလျော့နဲ့ကျွန်တော်တို့ဟိုပြစ်ပင်မထားဖို့လိုတယ်ဆိုတာကိုလည်းကျွန်တော်တို့ဟိုပြည်သူတွေကိုလည်းကျွန်တော်နားလည်စေချင်ပါတယ
် CDN မျိုးကိုအကူအညီပေးနေတဲ့မိမိရင်းကိုအဖွဲ့တာဝန်ခံကိုတမ်းမြောင်ဖြစ်ပါတယ်မ American Biosuga, Timanu, Donago, Kuni Bibu Sure, NDEE, American Buda Kagui, Tonzi, Saya Uri Jane Male, City of Lushamu, Top Bamboo Sure, Chetacheco, Tetuin Tower, Kia, Jonathania Uba.
Again, Tonkoa, Shetashit, Dongane, Matue, Aje Pubu, Palare, City of Lushamu, Jong, Kotanuga, Siana, the Nipi, two Sisima, Topia, Pigaraba, a good of few American than ye, Purunya Pesin, Canada Kupjate. Ujo Sandaye, Mima Yeton de Chama, Dime Ye, Kanchama, Neneta, Go Tonta Tabare, Titonache, Patama Bangu, Pia, Pimaba, Nima Pidi Luria, Democracy, Mio Manchago, Setaga, Chipchalipi, Neneja, Nemanangaye, Chini, Blue, Tetuagabale, Setaye, Tenchonae, Jubamu, a dying dane, Dime Ye, She, a Lala Rigo, Nima Ye, a Nika, Tonta Turi, Pichare, Uyetun, Upitan, Uang to name Dune, Ujo Santa, Sinui, Tonta Tabare, the Sinuwe Patama Wango Aku, Shuza Nash Sin, Ninja by Babikna.
Along Global and Sunibu, the Wadu Yara, Along Jesu de Mare, Uang to name, we are Tonet Upitanu, the Nisunia Mapchepare, the Nordica Sunuwe Janaro, the Manangamasa, and I think we to Nija Chinu, Sunitun the Mapchepare, a Biro, she will direct on. The ဒီချင်းနေရလူမြောက်အောင်ကောင်းအောင်ဘယ်လိုလုပ်ကြမလဲဆိုတာကျွန်တော်ပြောကြမှာဖြစ်ပါခင်ဗျာအဝေးဖန်အပြောစုခံရမှာဆိုတာကိုလည်းပဲကျွန်တော်နားလည်ပါတယ်ကျွန်တော်လည်းအများကြီးခံရပါပဲဆိုတော့ဒီဟာကိုရင်ဆိုင်ပြီးတော့ပြောတာနောက်တစ်ဖက်မှာလည်းပဲအာနာပိုင်းတွေရဲ့အမျက်ချမှုတွေပဲဒါသွင်းရကြစားဖြစ်ပါတယ်ဒါကိုလည်းပဲရင်ဆိုင်ရမှာဖြစ်တဲ့အတွက်ကြောင့်အတော်လေးစဉ်းစားကြရတယ်ဘယ်ယူ မန္တလာမှားလားဆိုတော့တော့ပြောစရာမလိုတော့ဘူးထင်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုသူတို့လှုပ်ထားတဲ့ဟာကိုသူတို့ပဲချိုးဖောက်ပြီးတော့အကြောင်းမျိုးပြပြီးတော့သူတို့အနာပြန်သိမ်းနေဖြစ်တယ်နောက်ပြီးတော့ဒီမိုကရေစီအရရွေးကောက်ထားတဲ့အစိုးရပြည်သူကတင်မြှောက်ထားတဲ့အစိုးရကိုမဲမသဘာဝဖြစ်တယ်ဆိုပြီးတော့အကုန်လုံးဖျက်ပြီးတော့သူတို့လှုပ်တာဖြစ်ပါတယ်ဆိုတော့ဒီဟာမှန်မှန်ကိုတော့မဆွေးနွေးတော့ပါဘူးအဲ့လိုနှစ်နှစ်ကြာအတွင်းမှာပြန်လဲတက်မှတ်ဖို့ကြိုးစားနေတယ်လို့တော့နားလည်လို့ရပါတယ်ဆိုတော့ဒီလိုကြိုးစားတဲ့အခြေအနေဟာဘလောက်များအလားအလာတောင်းနေပါသလဲဆိုတော့ပဲကျွန်တော်စပြီးဆွေးနွေးကြပါစို့ပထမဆုံးဦးရထွန်းစပြီးပြောပါလားခင်ဗျာမြန်မာနိုင်ငံတွင်းမှာအနာသိမ်းလို့နောက်ပြန်ဆုတ်သွားတဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်လဲတက်မှတ်နိုင်မဲ့အလားအလာအခုစစ်ကောင်စီကလုပ်နေတာဘာတွေတွေးရပါသလဲမှတ်မှတ်ရရ
အခုဒီစစ်ကောင်စီကသူတာဝန်ယူထားတဲ့နှစ်ပေါ့เนาะနှစ်ကကျွန်တော်တို့အခြေခံဥပဒေအရဆိုရင်တော့ကုံသွားပြီပေါ့ကုံသွားတဲ့အခါကျတော့ तू ကဒီနှစ်နှစ်တဲ့ဟိုတိုးပြီးတော့တက်တန်းတိုးမှလာဒါမှမဟုတ်ရင်ဒီရွက်ကောက်ပွဲလုပ်မှလာဆိုတာအဲ့ဒါကိုသူတို့အခုတတိယတိပြမပြောနိုင်သေးဘူးပေါ့เนาะကျွန်တော်တို့ကာကွယ်ရေးဦးစီးချုပ်နောက်ဆုံးပြောတဲ့မိန်ကွန်းနဲ့ဘူဂျိုဇော်မင်းထွန်းကသတင်းဌာနတစ်ခုကိုဖြေတဲ့အဖြေနှစ်ခုမှာဒီပြက်ပြက်သားသားတစ်ခုခုဆုံးပြတ်ပြီးပြီဆိုတော့သဘောမျိုးမတွေ့ရသေးဘူးအဲ့တော့လာမဲ့ဒီကာလွန်အစည်းအဝေးမှာသူတို့ဘလို့တင်ပြမလဲဆိုတာကအရေးကြီးတယ်လို့ကျွန်တော်ထင်တယ်သူတို့ကသူတို့ပေးထားတဲ့တာဝန်ပြီးမြောက်ပါပြီလို့အစီရင်ခံရင်တော့သူကဒီလာမယ့်6လအတွင်းမှာရွေးကောက်ပွဲလုပ်ရမှာပေါ့နော်လှုပ်ဖို့ပြင်ဆင်ရမှာပေါ့တကယ်လို့သူတို့ပေးရထားတဲ့တာဝန်ကမပြီးမြောက်သေးပါဘူးလို့အစီရင်ခံရင်တော့ပုံမှန်425နှစ်မှာ425မှာပြတ်ထန်းထားတဲ့ဒီတာမန်အခြေအနေမှာ6လ6လနှစ်ကြိမ်တတန်းတိုးနိုင်တယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့တာမန်အခြေအနေမဟုတ်လို့ဆိုပြီးတော့ထတ်တိုးတာမျိုးလည်းဖြစ်နိုင်တာပေါ့နော်ဆိုတော့အဲ့ဒါကျွန်တော်တို့ဒီဒါမဲ့ဒီလကုံမှာစောင့်ကြည့်ရမှာပေါ့ဆိုတော့အခုဒီရွက်ောက်ပွဲမတိုင်ခင်မှာအကြိုတင်ပြင်ဆင်တဲ့အနေနဲ့အခုဒီနိုင်ငံရေးပါတီတွေမှတ်ပုံတင်ဥပဒေအသစ်ပြဋ္ဌာန်းတာရယ်နောက်တစ်ခါရွက်ောက်ပွဲဆိုင်ရာဥပဒေပေါ့နော်ပီယာစနစ်ကျင့်သုံးမယ်ဆိုတော့ရွက်ောက်ပွဲဆိုင်ရာဥပဒေပြဋ္ဌာန်းဖို့လည်းရှိနေတယ်အခုပါတီတွေမှတ်ပုံတင်တဲ့ဟာကိုကြည့်လိုက်တဲ့အခါကျတော့ဒီလာမဲ့ရွေးကောက်ပွဲလုပ်ဖြစ်တယ်ဆိုလို့ရှိရင်ဒီကျွန်တော်ပီယာစနစ်ကျင့်သုံးမှာပီယာစနစ်ကျင့်သုံးမှာဆိုတဲ့အခါကျတော့ဒီရွေးကောက်ပွဲကိုတပိတ်မှောက် မဲ့ NLD နဲ့တခြားပါတီတွေပေါ့နော်အဲဒီလူအောင်တမိုကရက်ဒစ်ပါတီလို့ပါတီတွေကတော့တေချာပေါက်ပြန်ပြီးမှတ်ပုံတင်မှာမဟုတ်ဘူးအဲ့တော့ဒီပြည်ခိုင်ဖြိုးပါတီပဲအဓိကအင်အားကြီးပါတီဖြစ်နေကြံခဲ့မှာအဲ့လိုကြံတဲ့အခါမှာလဲတေချာပေါက်အနိုင်ရဖို့အတွက်အဒီပါတီမှတ်ပုံတင်ဥပဒေအသက်ကအထောက်အကူဖြစ်လိမ့်မယ်လို့ကျွန်တော်တော့ထင်တယ်ဒါကြောင့်သူတို့အခုခင်းနေတဲ့လမ်းကတော့အဲလာမဲ့ရွက်ောက်ပွဲအပြီးမှာသူတို့ပြည်ခိုင်ဖြိုးကအစိုးရဖွဲ့နိုင်ဖို့ညီမှန်းပြီးတော့လှုပ်ဆောင်နေတယ်လို့ကျွန်တော်တော့အဲ့လိုသုံးသပ်မိပါတယ
်ဟုတ်ကဲ့ဒါစစ်ကောင်စီကလှုပ်ဖို့ရွေထားတဲ့နိုင်ငံရေးလမ်းကြောင်းပေါ့ဗျာဒါပေမဲ့တိုင်းပြည်ရဲ့လက်ရှိအခြေအနေကတော့ဒါရွက်ောက်ပွဲကျင်းပနိုင်မဲ့အခြေအနေဒါနိုင်ငံရေးသုံးသပ်သူကြောင်းနဲ့ကြည့်မယ်ဆိုရင်စီးပွားရေးနိုင်ငံရေးလူမှုရေးအစအစဖက်ဖက်ရတည်ငြိမ်မှုအေးချမ်းမှုအခြေအနေဘယ်လိုရှိလဲဆိုတာဘောင်ဒူနေနဲ့သက်သက်ပြောပါခင်ဗျာဖြစ်စပြီးတော့
ကျွန်တော်တို့ဒီအာနာသိမ့်မှုမတိုင်ခင်မှာပေါ့ဗျာကိုကျွန်တော်တို့ COVID-19 ကပ်ပြီးဒီယောဂါကူးစက်မှုကြီးဖြစ်ပါတယ်ဆိုတော့ဖြစ်တော့တကဘာလုံးမှာရိုက်ခတ်သက်ရောက်မှုခံရပြီးတော့ဒါကိုဟို disruption ဆိုပြီးတော့ဒီနိုင်ငံတကာစားဆောင်နေမှာလည်းသုံးကြပါတယ်ကျွန်တော်တို့မျောလင့်မထားတဲ့အကြီးကျယ်ပြောင်းလဲမှုကြီးပေါ့နော်ရုပ်ကြီးပြောင်းလဲမှုကြီးကြုံရတယ်အဲ့ဒီတော့အဲ့ဒီအနေထားမှာပဲအခုတခါစစ်အာဏာသိမ်းမှုနဲ့ကြုံရပြန်တော့ကျွန်တော်တို့နိုင်ငံမှာကဟို disruption နှစ်ခါကြုံရတဲ့အနေအထားမျိုးဖြစ်သွားပါတယ်ဆိုတော့အဲ့တော့ဒီအနေအထားမှာကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်နောက်ပြန်ဆိုးရတဲ့ကိစ္စတွေကတော်တော်များများဖြစ်ပါတယ်ဆိုတော့အထူးသဖြင့်တစ်ချိန်ကဟိုကျွန်တော်တို့စီမှာတကားပွင့်လာတဲ့အနေအထားပေါ့နော်ဆိုတော့အဲ့ဒီအနေအထားမှာပါတီစုံစနစ်ဖြစ်လာတယ်နောက်တစ်ခါအရက်ဘက်လူမှုအဖွဲ့အစည်းတွေအားကောင်းလာတယ်ဆိုတော့ဒါတွေအားလုံးကလည်းနောက်ပြန်ကျသွားတဲ့အနေအထားဖြစ်ပါတယ်နော်သတင်းမီဒီယာကဏ္ဍလည်းအလားတူပဲမီဒီယာ73ခုကျွန်တော်တို့ license ပိတ်သိမ်းခံရတာမျိုးတွေဖြစ်ပါတယ်ဆိုတော့အဲ့တော့စီးပွားရေးဘက်မှာပြန်ကြည့်မယ်ဆိုရင်လည်းတလောကကျွန်တော်တို့ The Economist ဒီ EIU ကနေပြီးတော့သူတို့ပြောတာကဒီပြီးခဲ့တဲ့ကာလအတွင်းပြန်ကြည့်ရင်ပေါ့နော်ဆိုတော့ကျွန်တော်တို့ကြန့်ငွေတန်ဖိုးက35ရာခိုင်နှုန်းကျသွားတယ်လို့သူတို့သုံးသပ်တယ်အဲ့တော့တချို့သတင်းတွေတချို့ရဲ့ဟိုလေ့လာမှုတွေမှာတော့60ရာခိုင်နှုန်းထိကျသွားတယ်လို့ဆိုတယ်ဆိုလိုတဲ့သဘောကကျွန်တော်တို့ရှိနေတဲ့ငွေကတန်ဖိုးထိုးကျသွားတဲ့ခါကျတော့လူတွေအားလုံးအဟိုနှစ်နှစ်အတွင်းမှာချက်ချင်းဆင်းရဲသွားတဲ့ပုံစံမျိုးဒါကြုံရတဲ့အနေအထားပေါ့ဒါတွေဖြစ်ပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ဥသိမ်းစိန်ကာလတကားဖွင့်တဲ့အခါမှာဒီနိုင်ငံတကာသုံးသပ်သူတွေက The Last Frontier ပေါ့နော်အာရှတိုက်ရဲ့နောက်ဆုံးဘဒူးမမရောက်သေးတဲ့တကယ်ကွင်းရိုင်းဆိုတဲ့ဟာမျိုးသုံးသပ်တယ်ပေါ့ဒါကျွန်တော်တို့အတွက်စီးပွားရေးအလားအလာတွေအများကြီးပွင့်လန်းနေတယ်ဆိုတဲ့အနေထားကအခုလာမဲ့ဟိုဘာခေါ်မလဲအဲ့လိုအခြေအနေပြန်ရောက်ဖို့ဆိုရင်ကျွန်တော်တို့တော်တော်နဲ့ဟိုပြန်မလွယ်ဘူးလို့ပဲပြောရပါလိမ့်မယ်ခင်ဗျာဆိုတော့ဒါကတော့ဟိုဂျုံရတဲ့အနေထားပါဆိုတော့လူမှုရေးမှာလည်းအများအလားတူပဲကျွန်တော်တို့လူဖွဲ့စည်းရာသိတ် polarize ဟိုအကွဲပြဲရာသိတ်ကြီးသွားတဲ့ပုံစံမျိုးတွေဖြစ်ပါတယ
်နောက်အဲ့မှာတရားဥပဒေစိုးမိုးရေးအခြေအနေလည်းတနေ့ဖြစ်ဆက်ပြောပြပါဦးခင်ဗျာဘယ်လိုနေဘယ်လိုနေလဲမြန်မာနိုင်ငံ
ဟောတရားဥပဒေစိုးမိုးရေးကတော့ပြောမယ်ဆိုလို့ရှိရင်ဒီကြားထဲမှာကျွန်တော်တို့ဟိုတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပေါ့နော်ဟိုသတ်ဖြတ်ကြတဲ့ကိစ္စတွေကလည်းတော်တော်များများဟိုရှိပါတယ်နော်ဟိုနောက်တစ်ခါကျတော့ပြည်တွင်းစစ်ကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့နေရာအတော်များများမှာပြည်တွင်းစစ်မီတောက်လောင်လာတဲ့ခါကျတော့တရားဥပဒေစိုးမိုးရေးကဟိုကျသွားတဲ့အနေထားတော့ဒါသီးသီးသာသာပဲဖြစ်ပါတယ်နောက်တစ်ခါကျွန်တော်တို့သတင်းတွေမှာတွေ့တယ်မိတ်ဆွေတွေစီကကြားနေတာကလူရက်မှုတွေပိုများလာတယ်နောက်တစ်ခါမူရစေဝါမှုတွေပေါ့နော်နောက်တစ်ခါအခု online gambling ပေါ့လောင်းကစားကိစ္စတွေကလည်းဟိုမမြင်ချင်မှအဆုံးဖြစ်နေတော့တရားဥပဒေစိုးမိုးရေးကျွန်တော်ထင်တယ်တော်တော်ကျသွားတယ်လို့တော့ယူဆပါတယ
်ဟုတ်ကဲ့အဲပြည်တွင်းစစ်တွေဘာလို့ဖြစ်လာပြီဆိုတော့တိုင်းရင်းသားဒေသတွေကတော့ပြည်တွင်းစစ်တံအများဆုံးခံခဲ့ရတယ်ပေါ့ခင်ဗျာဆိုတော့အခုတိုင်းရင်းသားဒေသတွေရဲ့အခြေအနေလည်းပဲဒီနှစ်နှစ်အတွင်းမှာလွှမ်းခြုံပြီးတော့သုံးသပ်ပေးပါဦးဖေသားခင်ဗျာ
ဟောဒါပြည်သူတွေကဒီမိုကရေစီဆိုတာလဲသဘောပေါက်ကြပြီဖက်ဒရယ်ဆိုတာလဲနားလည်လာတဲ့အချိန်မျိုးမှာပေါ့ပြီးတော့ပထမတော့ EAO တွေကိုဟိုပမာတိုင်းသားတွေကနော်ကျွန်တော်တို့တိတ်ပြီးတော့အမြင်မကြည့်ခဲ့ရဘူးပေါ့နော်ဒါပေမဲ့အခုအချိန်မှာတော့ဟိုပမာလူမျိုးတွေရောအကုန်လုံးတော်လိုင်းရေးသေးကိုဟိုဒီဆရာနာရှင်စန့်ရင်ရေးသေးကိုခြေစုံပြည့်ဝင်လာပြီဆိုတော့ဟိုတိုင်းသားတွေနဲ့ပူးပေါင်းဆောင်ရွက်လာတယ်တစ်ဖက်ကိုတစ်ဖက်နားလည်မှုရှိလာတယ်အဲ့လိုအရှင်နေမျိုးကိုရောက်တဲ့အခါမှာအနိုင်ငံလုံးမှာပေါ့နော်ဒီအကြအလတ်မရှိဘူးအကုန်လုံး ပြည်မမာရောပြည်နယ်မတွေမာရောဟောဒီစီးရဲလှုပ်ရှားမှုတွေဖြစ်လာတယ်ပေါ့အဲ့တော့စီးရဲလှုပ်ရှားမှုတွေအပြားနှံဖြစ်လာတဲ့အခါမှာစစ်တပ်ကလည်းပဲသူ့အင်အားနဲ့သူအကုန်လုံးနေရာတိုင်းကိုလိတ်ထိန်နေရတာပေါ့ဒါပေမဲ့ထိန်ရင်ထိန်ရင်နဲ့ပေါ့နော်ဒီတော်လိုင်းရဲ့အင်အားစုတွေဖက်ကပို့ပြီးတော့ဟောပို့ပြီးတော့ဒီတဲ့နဲ့ကန်တိုက်ပွဲတွေကိုပုံဖော်လာနိုင်တယ်အဲပြီးတော့ဟောနိုင်ငံတကာတန်ကင်းတပန်ကင်းမှာလည်းစစ်တပ်ဖက်ကဒီမြန်မာစစ်တပ်ဟာဟောနော်တော်တော့မျက်နှာသာမရဘူးပေါ့အဲ့လိုအခြေအနေမျိုးမှာအတိုင်းသားဒေသတွေမှာဖြစ်တဲ့တိုက်ပွဲတွေမှာဆိုရင်အဲသူတို့ဟောဒီပြည်သူတွေကိုမဲပြီးတော့ဟောတိုက်ခိုက်လာတယ်ပေါ့အခုဆိုရင်ဒီမှမှလည်းအဲ့လိုဖြစ်လာတယ်အဲကြီးကြောင်းအားဖြင့်သူတို့ကုန်းကြောင်းတက်တွေကအလုံးမဖြစ်တော့ဘူးဆိုတဲ့အခါမှာအထိုင်စခန်းတွေကပြူဟာကုန်းတွေကနေပြီးတော့လက်နေကြီးတွေနဲ့ရွာတွေကိုပစ်တယ်အဲလေရင်နဲ့ပစ်တယ်အဲ့ဒါမျိုးအဝေးတွေကနေပြီးတော့လှမ်းလှမ်းပစ်လာတယ်ပေါ့အထူးသဖြင့်အဲဒီတဲ့နိုင်ငံအဖွဲ့အစည်းတွေရဲ့အဲစစ်စခန်းတွေတပ်စခန်းတွေကိုပစ်တာတဲ့တချို့ရွာတွေကိုမဲပြီးတော့ပေါ့နော်ရေရှဲရှိရှိနဲ့ပစ်လာတယ်အဲပြည်သူတွေကိုဟိုဘာမဆိုင်တဲ့နေရာတွေရွာထဲတွေကိုလက်နေကြီးတွေနဲ့ပြစ်ပြီးတော့ပြည်သူတွေနေစဉ်နေတိုင်းပြည်ချင်နေရတယ်အဲပြီးတော့ရွာတွေကိုမိရှို့တယ်ရွာတွေကိုဝင်တက်တယ်ပြီးတော့ဒီ PDF တွေနဲ့နောက်ပြီးတော့ EO တွေနဲ့ဆက်သွယ်ပါတယ်ဆိုပြီးတော့ဒါပြည်သူတွေဖမ်းတယ်တတ်တယ်အဲ့လိုဟိုတလကြမ်းပေါ့နော်အဲလုတ်လာတာတွေတွေ့တယ်အဲဆိုတော့သူတို့ကတော့အစွမ်းကုန်ပေါ့ဟိုသူတို့ဟိုအမိတ်ဆုံးနော်သူတို့ဘက်ကမိုက်နေတဲ့အခြေအနေမျိုးကိုရောက်သွားတာပေါ့ပြည်သူတွေကအကုန်လုံးမုန်းတီးပြီးတော့တမတော်ပေါ်မှာစစ်စုရွာရှာလာတယ်အဲသူတို့ကလည်းမိတ်တွင်းနေပြီးတော့တနေ့တနေ့ပို့ပြီးတော့လေးစေရင်နဲ့အဲတိုင်းသားတွေသားတွေမှာရောဟောနော်ဟိုအစောငုံပေါ့နော်သူတို့ဟိုလောက်လာတာတွေ့တယ်
ဟုတ်ကဲ့အဲ့တော့ကျွန်တော်ဆက်ဆွေးနွေးရပါခင်ဗျအဲ့တော့မဆွေးနွေးရင်ခုနဥပဒေပြောရမှာတိုင်းသားတွေရဲ့ EU ရေပေါ်မှာပြည်သူလူထုကသိယုံကြည်လာတယ်ဆိုတာအဲ့ဒါကောင်းမှန်ပါတယ်တစ်ချိန်တည်းမှာကျွန်တော်ပြန်စဉ်းစားတာကမြန်မာနိုင်ငံရဲ့အခု NUG ပေါ့ NUG ပေါ်မှာရောတိုင်းသားတွေကအမြင်ကြည်လင်ကြပြီလားလုံသွားဆိုတော့ပြန်ပြီးစဉ်းစားရဖြစ်မယ်လို့ထင်ပါတယ်ဘာကြောင့်လဲဆိုတော့NUG မတိုင်ခင် NLD အစိုးရတစ်ထပ်တုန်းက NLD ပေါ်မှာအမြင်မကြည်တဲ့တိုင်းသားဒေသတချို့လည်းရှိခဲ့ပါတယ်ဆိုတော့အဲ့ဒီဘက်ကအမြင်ကိုလည်းပြောပါအောင်အဲ့တော့အဲ့တိုင်းသားတွေဘက်ကရော NUG NLD ကတချင်းကံပေါက်ဖွားလာတယ်လို့ပြောမယ် NUG ပေါ်မှာရောအမြင်ကြည်လင်ကြပြီလားယုံကြည်မှုအပြေအဝါနဲ့ပူပေါင်းနိုင်တဲ့အခြေအနေရှိပြီလားဆိုတော့ဥပဒေဘယ်လိုမြင်ပါလဲဆက်ပြောပါဦး
အခုအနေကတော့ဟိုစစ်ကောင်စီကတော့ပုံရံသူဖြစ်နေပါတော့အကုန်လုံးအတွက်ဒီစစ်အာဏာရှင်စနစ်အကြဆုံးခံတိုင်မှပဲအဲကျွန်တော်တို့အကုန်လုံးလွတ်မြောက်ကြမယ်ဆိုတော့အဲဘုံသဘောတူညီချက်ကတော့စာရွက်ပေါ်မှာမရှိပါဘူးနှလုံးသားပေါ်မှာတော့အကုန်လုံးအဲ့လိုရှိနေအဲ့လိုအချိန်ကာမျိုးဖြစ်တယ်ဒါကြောင့် NLD လုတ်ခဲ့တဲ့အကိစ္စတွေကျွန်တော်တို့ကလောလောဆယ်ဟိုတချိန်ကခံခဲ့ရပြီမဲ့လောလောဆယ်တော့အဲ့အရာတွေပေးထားရမယ်သဘောရှိတယ်ပေါ့နောက်တစ်ချိန်မှများ energy ကအာဏာပြန်ရလာတဲ့အခါမှာအဲ့လိုဆက်မလုပ်ဖို့ပေါ့เนาะကျွန်တော်တို့ကလိုချင်တယ်ဘာလို့ဆိုတော့ energy ဒီလုတ်ခဲ့တဲ့ကိစ္စတွေတိုင်းသားဒေသတွေမှာအများကြီးရှိတယ်ဥပမာဆိုရင်ကြားပြည်နယ်မှာဘိုးချုပ်ကျေးကို site သူလုတ်ခဲ့တဲ့ကိစ္စပြည်သူနဲ့ပြဿနာတက်ခဲ့အဲပြီးတော့ဒီမွန်ပြည်နယ်မှာအနော်တရားကိုဘိုးချုပ်အောင်တရားလို့ကြောင်းတဲ့အခါမှာအပြတ်နဲ့တက်ခဲ့တာရှိတယ်ရခိုင်မှာဆိုရင်အနော်ဟို NLD က၄ငါးဦးအနိုင်ရုံနဲ့ ANP ကအများစုအနိုင်ရတဲ့เนาะဒီလွှတ်တော်ဒီနယ်လွှတ်တော်မှာဝင်းရှုံနေရဘူး NLD ကပဲဆိုအချင်းဒီမိုကရေစီကိုဂရုမစိုက်ပဲနဲ့ပေါ့เนาะဟိုပြောတော့ဒီမိုကရေစီပြောပြီးတော့လုတ်ခဲ့တဲ့အကိစ္စတွေရှိတယ်ပြီးတော့ရခိုင်ပြည်သူတွေတရားလုံးထောက်ခံထားတဲ့ ULAA ကိုအလားအကြမ်းဖက်အဖွဲ့အစည်းအမြင့်ပြားရှေ့မှုရမယ်လေရင်တွေတိုက်ခိုင်းတာအဲ့လိုမျိုးတော့ကျွန်တော်တို့ဟိုမမင့်နိုင်တဲ့ကိစ္စတွေကတော့ရှိပါတယ်ကျွန်တော်မေးထားရမယ်အချက်ချက်ပြီးတော့ဒီစစ်အာဏာရှင်စနစ်ကြဆုံးရတဲ့အတွက်ဥတည်ပြီးတော့ကျွန်တော်တို့တိုက်တဲ့နေရာမှာအကုန်လုံးဟာလာကျွန်တော်တို့ညင်ညွတ်ညွတ်နဲ့ပေါ့နော်ဥပပေါင်းတိုက်ပြီးမဲ့အဖြေရှာပြီးတော့တွားကြရင်တော့အကောင်းဆုံးပဲလို့ကျွန်တော်တို့ကတော့ပတ်ယူပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့အခုပြောတဲ့အတိုင်းပြည်တွင်းအခြေအနေသွားသွားဦးအောင်သူရင်ပြောရဲစီးပွားရေးနိုင်ငံရေးတရားဥပဒေစိုးမိုးရေးနောက်ကတိုင်းရင်းသားလူမျိုးသူရဲ့သဘောထားအခြေအနေတွေသိတော့ဥယျာထွန်းခင်ဗျာအဲ့တော့ဒီလိုအခြေအနေမျိုးမှာစစ်တပ်ကသူတို့ဆိုတော့ဥယျာထွန်းပြောသွားတဲ့လမ်းကြောင်းတိုင်းသူတို့ရေကောက်ပွဲလို့ချက်မှတ်ထားတယ်ဆိုတော့ဘလောက်ဖြစ်နိုင်ရည်ရှိပါလဲဖြစ်တော့အတင်းဆိုးလို့နေတော့ဖြစ်မှာသူတို့နာဂစ်တုံကလည်းလွတ်သွားခဲ့တာပဲဒါပေမဲ့ credibility
တုံးတခါရှိတဲ့အများလက်ခံနိုင်တဲ့ရွေးကောက်ပွဲဖြစ်လာနိုင်မယ့်အလားအလာကိုဦးရထွန်းဘယ်လိုမြင်ပါလဲခင်ဗျာဦးရထွန
်းအဲကျွန်တော်ဟိုမကြာခဏဒီအင်တာဗျူးတွေမှာပြောသလိုပါပဲဒီရွေးကောက်ပွဲကသူတို့ရှိတဲ့အခုလက်ရှိရှိနေတဲ့ရွေးကောက်ပွဲဥပဒေအရဆိုရင်တော့သူတို့ကဒီမဲဆန္ဒနယ်တွေပေါ့နော်330မှာအနည်းဆုံး325လောက်ကိုသူတို့ကအဲဒီအနှံပြအဲကျင်းပနိုင်အောင်ကြိုးစားမယ်အဲအဲ့လိုဖြစ်နိုင်သလားဆိုတဲ့အခါကျတော့နယ်မြေပြည်သူလူထုနေထိုင်တဲ့နယ်မြေအသီးသီးဧရိယာအရာကတော့ဟိုဒီလွတ်လပ်ပြီးတော့ငြိမ်းချမ်းတဲ့နော်အေးအေးဆေးဆေးမဲပေးလို့ရတဲ့အနေအထားကတော့မရှိတာအားလုံးသိတယ်သူတို့လည်းသိတယ်ဒါပေမဲ့အဲသူတို့ရဲ့ဥပဒေမှာကတော့ဒီမက်ဆန္ဒနယ်တနယ်ထဲမှာလုံးလုံးရေးရမကျင်းပနိုင်လို့ရှင်သူကအဲ့ဒီနေရာတွေကိုပယ်ဖြတ်ပြီးတော့အကျင်းပနိုင်တဲ့နေရာပဲသူကကျင်းပလို့ရတယ်အဲ့တော့ခုနဥကြောသနာပြောသလိုပေါ့နော်ဖြစ်အောင်လုပ်မယ်ဆိုရင်တော့ဖြစ်တယ်သို့တော့ဒီရွေးကောက်ပွဲကတေချာတာကကျွန်တော်တို့2010 2015 2020အခု2023 4ခုမှာရွေးကောက်ပွဲ4ခုမှာမဲလာပေးတဲ့သူအနည်းဆုံးဖြစ်လိမ့်မယ်အဲနောက်တစ်ခါဒီလုံခြုံမှုလဲဆိုရင်ထိုင်းလန့်စွာနဲ့ပေါ့နော်လာပြီးတော့အဲဒီမဲပေးကြတဲ့အနေထားစီယုံရေးဆင်းတဲ့အခါလဲမဲဆွဲစီယုံရေးဆင်းတဲ့အခါလဲတထက်တိတလန်းလန့်နဲ့မဲဆွဲစီယုံကြရမှာဆိုတော့အဲဆိုလုံခြုံရေးအနေထားအရာအနည်းဆုံးရွက်ောက်ပွဲဖြစ်လိမ့်မယ်အဲ့တော့ထွက်လာတဲ့ရလအပေါ်မှာလဲခုနလူမှုပါဝင်မှုနည်းတဲ့အတွက်ကြောင့်မလို့ဒီပြည်တွင်းပြည်ပကအတိမတ်ပြုခံရမှုဂုဏ်သိက္ခာရှိမှုမှာတော့အဲဒီအနည်းဆုံးအနေထားဖြစ်လိမ့်မယ်လို့ကျွန်တော်သုံးသပ်ပါတယ
်။ဟုတ်ကဲ့။ဦးအောင်သူကြီးခင်ဗျာအဲ့ဒါကဦးရထွန်းပြောရင်တစ်ဆက်တည်းနိုင်ငံတကာရဲ့အစိမတ်ပြုမှုဒီရွေးကောက်ပွဲပေါ်မှာဘယ်လိုရှိလာမယ်ထင်တယ်လဲ။တတိယပြည့်ကျွန်တော်ဆင်တာအစိမတ်ပြုမှုတော့အများများဆဆရှိမှာမဟုတ်ဘူးလို့တော့လူတွေကတွက်နေရတယ်ဒါပေမဲ့အာဆီယံတို့ကသဘောတူနိုင်သလားဦးအောင်သူကြီးပို့ပြီးတော့တိခောက်မှုတွေထင်ပါတယ်ကိစ္စ။နောက်ပြီးတော့တရုတ်အိန္ဒိယစတဲ့နိုင်ငံတွေဆိုတော့သူတို့ရဲ့ထောက်ခံအပေးမှုနဲ့ရွေးကောက်ပွဲပေါ်သဘောထားဘယ်လိုဖြစ်လာနိုင်မယ်ထင်ပါတယ် international opinion
ဆွေးနွေးပါ။ Okay. ကျွန်တော်ထင်တာတော့ဟိုအခုဟိုအနောက်နိုင်ငံတွေပေါ့နော်အထူးသဖြင့်ဥရောပကျွန်တော်တို့အမေရိကနောက်တစ်ခါ UN ဒီအဖွဲ့အစည်းတွေကဒီရွေးကောက်ပွဲကဟိုလက်ခံနိုင်စရာမရှိဘူးပေါ့ Sham election ဆိုပြီးတော့ဒါအစောပိုင်းတည်းကဝေဖန်သုံးသပ်ထားတာရှိပါတယ်။ဆိုတော့ဒါပေမဲ့ဟိုအာဆီယံမှာကြတော့ကျွန်တော်ကတမျိုးမြင်ပါတယ်။ဆိုတော့အာဆီယံကသူတို့သုံးတဲ့ဟိုအယူဆကလည်းမြန်မာနိုင်ငံကိုသူတို့က back to normalcy เนาะကျွန်တော်တို့ပုံမှန်အခြေအနေပြန်ရောက်အောင်သွားဖို့ဆိုတာပဲပြောပါတယ်เนาะအဲ့တော့အဲ့ဒီနေသားမှာကြတော့အာရှနိုင်ငံတွေအားလုံးကြည့်လိုက်ရင်လည်းအကုန်ကဟိုဒီမိုကရေစီမဟုတ်ပါဘူးဘယင်းစနစ်နဲ့သွားတဲ့နိုင်ငံရှိတယ်တပါတီစနစ်နဲ့သွားတဲ့နိုင်ငံတွေရှိတယ်အဲ့တော့ဟိုအာရှနိုင်ငံတွေအချင်းချင်းကြားထဲမှာကတဦးရဲ့ဒီမိုကရေစီရဲ့ degree ကိုနောက်တဦးကလာပြီးတော့ဝေဖန်တာတွေပါတယ်မလုပ်ဘူးဒါကဟိုအလိုလိုနင်းသဘောတူတာသလိုဖြစ်နေတယ်အဲ့တော့ဗမာပြည်မှာရွေးကောက်ပွဲဘယ်လိုဖြစ်ဖြစ်ကျွန်တော်ထင်တယ်အာဆီယံတော့တတိတဖုံနဲ့လက်ခံသွားလိမ့်မယ်လို့ယူဆပါတယ်ဆိုတော့ဒါပေမဲ့လည်းဟိုအာဆီယံထဲမှာလည်းအုပ်စုတွေကွဲနေတော့အခုလက်ရှိချိန်မှာပြင်းပြင်းထန်ထန်ဝေဖန်နေတဲ့နိုင်ငံတွေလည်းရှိပါတယ်တချို့ကဟိုပူးပေါင်းဆွေးမှုလုပ်ချင်တဲ့နိုင်ငံတွေလည်းရှိပါတယ်ခင်ဗျဟု
တ်ကဲ့နောက်အဲ့ရွေးကောက်ပွဲပေါ်မှာတိုင်းရင်းသားတွေရဲ့သဘောထားရောဘယ်လိုဖြစ်လာမလဲဥပဒေဆက်လက်ဆွေးနွေးပါခင်ဗျဒီကိစ္စကိုတိုင်းရင်းသားတွေကတချို့ပါတီကဝင်ရမလားတချို့ကတော့မပြတ်မသားဖြစ်နေတယ်တိုင်းသားတွေထောက်ခံအပ်ပေးမှုရောဘယ်လောက်ထိခိုင်နိုင်မှာပါရနိုင်ပါသလဲဒီရွေးကောက်ပွဲမှာ
လက်ရှိရွေးကောက်ပွဲကဟို free and fair မဖြစ်ဘူးဆိုတော့လူတိုင်းသိတယ်အဓိကအတိုက်ခံဖြစ်တဲ့ NLD ပါတီကိုလည်းသူတို့ကရစရာမရှိအောင်ဟာလာသူတို့လုတ်ပစ်ထားတယ်ပြီးတော့ဟိုအခြေရှုပ်လက်ရှုပ်မစပိတ်အဲ့လိုမပြောရဲအောင်လဲလှုပ်ထားတဲ့အချိန်ခါမျိုးဖြစ်တယ်ပြီးတော့တနင်္ဂနွေလုံးမှာလည်းတိုက်ပွဲတွေဖြစ်နေတဲ့အချိန်ခါလည်းဖြစ်တယ်ပြီးတော့ဒီရွေးကောက်ပွဲကို NLD ကလည်းမပါနိုင်ဘူးဆိုတော့ဒါပြည်ထောင်စုအနေနဲ့ကတော့အတိုက်ခံပါတီမရှိတော့ဘူးပေါ့နော်ဘာလို့လဲဆိုတော့ရွေးကောက်ပွဲဥပဒေအရတော်တော်ကိုကန့်သက်ချက်တွေများတယ်ဒီလောက်ကာလမျိုးမှာရွေးကောက်ပွဲကိုစိတ်မဝင်စားတဲ့ကာလမျိုးမှာပါတီဝင်တသိန်းပြည်ရမာတို့တသိန်းထောင်ရမုံငွေရှိရမာတို့မြို့နယ်ပေါင်းအလားတဝက်ကျော်ပြန်ရမှာလို့ဆိုတာတော်တော့အကန့်အသတ်ရှိတယ်။ငကိုကလေးကတောင်မှအဲ့လိုပါတီမရှိခဲ့ဘူးပေါ့နော်။ NLD နဲ့ပြည်ခိုင်ဖြိုးပဲရှိခဲ့တယ်။ဆိုတော့ဒီအချိန်မှာ NLD ကိုလည်းမပြိုင်ဘူးဆိုတဲ့အခါမှာဒီ ဒီကိစ္စကတော့ပြည်ခိုင်းဖြိုးကိုလုံးဝအနိုင်ပေးမဲ့အလားသူကအကွက်ရွှေ့ထားတဲ့အဲကြားခုပဲပေါ့နော်တော့တိုင်းသားဒေသတွေမှာတော့သူကနည်းနည်းလျှော့ထားတယ်ပေါ့တိုင်းသားဒေသတွေမှာကြာတော့ဟောဒါလူရေပါတီစနစ်နဲ့ငားနေရပဲအဲ့လိုဟိုတစ်ဖက်ကသူတို့နဲ့ပြောင်းသူအစိုးရဖွဲ့နိုင်တဲ့ပါတီကိုကြာတော့သူတို့ကမပြိုင်နိုင်အောင်လှုပ်ထားတယ်ဒါပေမဲ့သူ့ကိုရန်ပေးမဲ့တိုင်းသားပါတီလေးတွေပေါ့နော်အဲ့လိုမျိုးကြာတော့နည်းနည်းလျှော့ထားတယ်ဒါပေမဲ့ဒီနေ့တိုင်းသားတွေကတကယ်ဖက်ရယ်စစ်စစ်ကိုလိုချင်ရတယ်ဖြစ်နိုင်မော်ဒယ်မြင့်တဲ့ဖက်ရယ်မျိုးကိုလိုချင်နေရတဲ့ကာလမျိုးမှာအစ်စ်ကောင်စီကအဲ့လိုသူတို့ရဲ့နှလုံးသားကိုနှိုက်ကအာဒါတိုင်းသားတွေဟာပြည်ထောင်စုကခွဲထွက်မယ်မယုံကြည်ရဘူးဆိုတော့အခန့်စိတ်ကအငုံစိတ်ကရှိနေတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တိုင်းသားတွေကလည်းသိတယ်အဲဒီစစ်ကောင်စီရဲ့အောက်မှာရေကောက်ပွဲဘလောက်လုပ်လို့သူတို့အနေနဲ့ဒါဖက်ရယ်ဆိုတဲ့ကိစ္စဟာဖြစ်မလာနိုင်ဘူးကွန်ဖက်ဒရေးဆိုတော့ထားပါတော့အဲ့လိုအရှင်မျိုးတိတဲ့အတွက်တိုင်းသားတွေကလည်းမထောက်ခံဘူးငโกကလေးကလည်းတိုင်းသားတွေကလက်နက်ကန်တိုက်ပွဲဝင်နေရတဲ့အရှင်မျိုးရှိတိုင်းသားတွေတားတွေမှာလည်းတိုက်ပွဲတွေပြင်းထန်တယ်ညတိုင်းသားတွေအနေနဲ့ပြောရရင်တော့ဒီရွေးကောက်ပွဲကိုစိတ်မဝင်စားဘူးဒီရွေးကောက်ပွဲကလည်းအပြေထွက်လာမှာမဟုတ်ဘူးစစ်ကောင်စီကလည်းထင်လိမ့်မယ်ဒီရွေးကောက်ပွဲဟာသူ့အတွက်ထွက်ပေါက်လို့ထင်လိမ့်မယ်ဒါပေမဲ့အဲ့ဒါလည်းမဟုတ်ဘူးဘာလို့ဆိုတော့သူကဒီလိုအာဏာကိုဆွဲမဲ့ပြီးတော့သူကဟိုနိုင်ငံရေးလောကထဲကမထွက်နိုင်လေလေသူအတွက်အဲဒါထွက်ပေါက်မရှိလေလေပဲပေါ့နော်။အော်သူရဲ့ကျိုးစည်းပွားကိုကောက်ွယ်ဖို့အတွက်သူကရွေးကောက်ပွဲလုပ်တယ်။ဒီရွေးကောက်ပွဲနဲ့သူထွက်လာရှိမယ်လို့ထင်တယ်။ဒါပေမဲ့နိုင်ငံရေးကတော့ဖွဲ့စည်းပုံရဆိုရင်60 6စလုံးပေါ့နော်။အဲ့ဒီကတမန်တော်ကဥဆောင်ခန်းကနာပါဝင်ရမှာဆိုတော့အသေးစိတ်ကြိုင်ထားတယ်။အဲ့ဒါနဲ့ပဲသူကနိုင်ငံရေးကမထွက်ပဲနဲ့အဲတကယ်နိုင်ငံရဲ့သူရဲ့အဓိကတာဝန်ဖြစ်တဲ့တိုင်းပြည်ရဲ့ကာကွယ်ရေးနဲ့လုံခြုံရေးတာဝန်ကိုသူမလုပ်နိုင်ဘူး။ခုဆိုတနင်္ဂနွေမှာမလုပ်နိုင်တော့ဘူးအဲ့လိုရှင်တို့ရောက်သွားတဲ့အတွက်အဲဒီတိုက်ပွဲကတော့ဆက်ဖြစ်နေတယ်တိုင်းသားတွေကလည်းလုံးဝထောက်ခံမှာမဟုတ်ဘူးလို့ဟောကျွန်တော်ပြောချင်တယ်စစ်ကောင်စီတွေလည်းဒါဟာထွက်ပေါက်မဟုတ်ဘူးသူကသူအပြစ်ပိတ်ထားတဲ့တဝကူနိုင်ငံရေးအဲစီးရေးပဲဖြစ်နေမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျဟုတ်ကဲ့
အနာသိပြီတိုင်းပြည်ကျမနှစ်နှစ်တာကိုဥကျော်စံသားရဲ့မြမကြီးသုံးသက်ချက်မှာဖြစ်ပြခဲ့တာပါဒီတိုင်းပြည်ကံကျမနှစ်နှစ်တာဆွေးနွေးခန်းဒုတိယပိုင်းကိုတော့နောက်ပတ်မှာဆက်တင်ပြဖို့ရှိပါတယ်အခုလိုပတ်စင်ကဏ္ဍတွေပြီးမှာတော့ VOA ရဲ့ဗိုလ်ဒူးညထိတ်တဲရသတင်းအကျဉ်းချက်ကိုဦးတမောင်တန်တလှည့်ပြောပြပေးပါအောင်ခင်ဗျာ
နောက်ထပ်23ခုနှစ်ငင်းချမ်းရေးနိုဘယ်ဆုအတွက်စကားတင်လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းအမြင့်ဆုံး၅ခုကိုတရားလွတ်လပ်တဲ့သုတေနအဖွဲ့တစ်ခုဖြစ်တဲ့ PRI ကဒီကနေ့ထုတ်ပြန်ရမှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်းမှကြီးဥကျော်မိုးထွန်းနဲ့အမျိုးသားညီညွတ်ရေးအကြံပေးကောင်စီ NUCC တို့ပူးတွဲပါဝင်နေတာကိုတွေ့ရပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းယူလိုက်တာကိုတမ်းမှကြီးဥကျော်မိုးထွန်းကရှုတ်ချကန့်ကွက်ခဲ့ပြီးအာဏာသိမ်းစစ်အုပ်စုကိုနိုင်ငံတကာကထောက်ခံမှုမပေးဖို့အခုချိန်ထိစည်းရုံးပြောဆိုနေခဲ့သူဖြစ်ကြောင်းအာဏာသိမ်းပြီးတဲ့အချိန်ကစလို့တမ်းမှကြီးဥကျော်မိုးထွန်းဟာ NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရကိုကိုယ်စားပြုပြီးကုလသမဂ္ဂမှာမြမအရေးကိုဆက်လက်ဆောင်ရွက်ပေးနေကြောင်းတမ်းမကြီးဟာနိုင်ငံတကာကမြမပြည်သူတွေရဲ့အတန်ကိုကြားသိနိုင်အောင်ဆောင်ရွက်ပေးနေသူဖြစ်ကြောင်းသူ့ကိုဘာကြောင့်အခုလိုစကားတည်းရွေးချယ်ရတယ်ဆိုတဲ့အခြေခံအကြောင်းရင်းနဲ့ပတ်လို့ PRI ဟိုအဖွဲ့ကဒီကနေ့ February 1ရက်နေ့မှာထုတ်ပြန်ချက်ကြေညာချက်မှာဖော်ပြထားပါတယ်။အနာသိမ့်နှစ်နှစ်ပြည့်ဒီနေ့မြမနိုင်ငံတလွားမှာလမ်းတွေရှင်းစိုင်းတွေပိတ်ပြီးအတန်တိတ်တပိတ်ကိုဒီမိုကရေစီလှုပ်ရှားထောက်ခံကြတဲ့ပြည်သူတွေကဆင်နွှဲလိုက်ကြပါတယ်ဒီမိုကရေစီလှုပ်ရှားမှုခေါင်းဆောင်တွေရဲ့ခေါ်တံတိုင်းပြည်သူတွေကသူတို့ရဲ့ဆရာကိုထုတ်ဖော်လိုက်ကြတာပ
ါကျေးဇူးပါဦးတမောင်သားခင်ဗျာအခုလိုဗရုညအတွက်သတင်းအစီအစဉ်နဲ့သတင်းပေးပို့ချက်တွေအပတ်စဉ်ခန္ဓာတွေအားလုံးကတော့ဒီမှာပြီးဆုံးသွားပါပြီဒီညအတွက်ထုတ်လင်းရေးမှုကတော့မတ်ဆူမမာစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဆစ်ဒရက်ဖရန်ကလင်နဲ့ PJ အီလီယော့တ်ဖြစ်ပါတယ်ဒီညရဲ့အစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါVOE ကိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးကျေးဇူးတင်ပါတယ်။သောတာရှင်များလည်းတကားမြမပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိပ်စက်အနိုင်နိုင်တဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.